Welcome to the Voice of America in Burmese.
မင်္ဂလာရချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်အောက်တိုဘာလ10ရက်နေ့စနေနေ့ည9:30အထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုတော့မရှားဖောင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်တူရကီနိုင်ငံမြို့တော်မှာပောက်ကွဲမှုနှစ်ခုဖြစ်ပြီးတော့လူပေါင်း80ကျော်တည်ဆုံးပြီးတော့အရာလောက်တန်းရရသွားပြီဖြစ်ပါတယ်။အမေရိကန်ကတိုက်ခိုက်လာရင်ပြန်ရင်ဆိုင်သွားဖို့အစဉ်သင့်မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောလိုက်ပါတယ်။အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲပြန်ဆနိုင်အောင်ပါကစ္စတန်နိုင်ငံကကူညီသွားမယ်လို့ပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါထဲမှာတော့ NLD ပါတီကရွေးကောက်ပွဲမှာအနိုင်ကားခဲ့ရင်တောင်ကလဲစားချေတာမျိုးလုပ်မှာမဟုတ်ဘူးလို့မော်ဘီမြို့ဟောက်ပြောပွဲမှာဒေါအောင်ဆန်းစုကြည်ကပြောကြားသွားပါတယ်။
ကျမတို့အလှည့်ကြလို့ရှင်ကျမတို့ကနေပြီးတော့ဒီလိုလုပ်ခဲ့တဲ့သူတွေပေါ်မှာကျမတို့အာဂါလာနဲ့ဘာမှလုပ်မှာမဟုတ်ပါဘူးအဖွဲ့ချုပ်ကနေပြီးတော့ဂလဲစားချေဖို့ဆိုတဲ့မူလည်းမရှိပါဘူး
ပြေဆောင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့မဲဆွယ်စည်းရုံးမှုအကြောင်းနဲ့စနေနေ့ရက်ပတ်စင်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှနဲ့အတူဒုတိယပိုင်းနိုင်ဝင်မှာတော့ကိုအောင်လွင်ဦးတင်ဆက်မဲ့တိုက်ရိုက်လေးလိုင်းအောင်နားဆင်ရမှာပါအခုရင်ဆုံးတော့စနေညပိုင်းရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြင်ညာပေးပါအောင်ရှင
်တူရကီနိုင်ငံမှာကာဒစ်ဂျေကိုထောက်ခံတဲ့ညီညာစွာလူမှုစုဝေးမှုကြီးမတိုင်ခင်နိုင်ပိုင်းအလိုအန်ကာရာမြို့ကယထာဘူရာယုံမှာဖြစ်ခဲ့တဲ့ပောက်ကွဲမှုနှစ်ခုကြောင့်လူ86ယောက်ထပ်မင်းသေးဆုံးပြီးတော့200လောက်ဒဏ်ရာရသွားခဲ့ပါတယ်မြို့တော်အန်ကာရာရဲ့ Ulus KI မှာရှိတဲ့ယထာဘူရာယုံရဲ့အဓိကအထွက်ဂိတ်နာမှာပောက်ခွဲမှုတွေဖြစ်ပွားခဲ့တာပါအလို့သမားဖွဲ့တွေနဲ့လူမှုအခြေပြုဖွဲ့စည်းတွေကစီစဉ်တဲ့လူမှုစုဝေးမှုကြီးမှာပါဝင်ကြမဲ့သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာဖြစ်နိုင်တယ်လို့ယူဆနေကြပါတယ်တေဆုံးသူအရေးအတွက်ထပ်တိုးလာမှာကိုလည်းအာဏာပိုင်တွေဘက်ကစိုးရိမ်နေပါတယ်ခင်ဖြစ်ပေါ်တဲ့နေရာမှာအရေးပေါ်ကိစ္စရေးအဖွဲ့တွေရဲတွေဒဏ်ရာရသူတွေနဲ့ရှုပ်ရှက်ခတ်နေပြီးတော့တည်ဆုံးသူတွေရဲ့ရုပ်အလောင်းတွေကိုလည်းနေရာတော်များများမှာတွေ့နေရပါတယ်ဒီတိုက်ခိုက်မှုရဲ့နောက်ကွယ်မှာ IS စစ်သွေးကြွဒါမှမဟုတ်တရားမဝင် PKK ပါတီကိုစန့်ကျင်တဲ့တူရကီမျိုးသားရေးဝါဒီတွေဖြစ်နိုင်တယ်လို့အကဲခတ်တွေကခန့်မှန်းကြပါတယ်တူရကီသမ္မတရေဂျက်တိုင်အာရိုဂန်ကတော့ဒီတိုက်ခိုက်မှုဟာကျွန်တော်တို့တိုင်းပြည်ရဲ့ညီညွတ်မှုနဲ့ညီညာရေးအပေါ်တိုက်ခိုက်တဲ့အလွန်ဆက်ဆုပ်ရင်ရှားပွဲကောင်းတဲ့လုပ်ရဖြစ်တယ်လို့ပြစ်တင်ရှုတ်ချလိုက်ပါတယ်လုံခြုံရေးကိစ္စတွေလှုပ်ဆောင်ဖို့အတွက်လာမယ့်3ရက်အတွင်းလုံမဲ့ကိစ္စတွေကိုဖျက်သိမ်းလိုက်ပါတယ်ဒီပောက်ခွဲမှုတွေကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တာဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့တူရကီလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်တူရကီအာဏာပိုင်တွေကတော့ဒီပောက်ခွဲမှုတွေဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့အခုချိန်ထိတော့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ
အမေရိကန်နဲ့ရုရှားနိုင်ငံစလုံးဆီးရီးယားဝဟင်ပေါ်လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ရမှာမတော်တဆဖြစ်မှုတွေကိုရှောင်ရှားနိုင်မှုအတွက်နိုင်ငံခြားစကားပြောဆိုဆွေးနွေးမှုတွေကိုပြန်လည်စတင်တော့မှာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လာမယ့်ရက်နိုင်ငံအတွင်းမှာဒုတိယအကြိမ်စကားပြောဆိုဆွေးနွေးမှုတွေပြုလုပ်သွားဖို့ရှိတယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောခွင့်ရသူပီတာခုတ်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဆီးရီးယားသမ္မတဘရှာအယ်အာဆာကိုအထောက်အကူပေးနေတဲ့ရုရှားနိုင်ငံကိုကန့်ကွက်တဲ့အမေရိကန်ကရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ညှင်းပယ်ခဲ့ပေမဲ့လေကြောင်းတိုက်ခိုက်မှုဘေးကင်းလုံခြုံရေးရရှိဖို့အတွက်ကိုတော့အတူတကွလှုပ်ဆောင်သွားဖို့သဘောတူညီခဲ့ပါတယ်။လွန်ခဲ့တဲ့ရက်ပိုင်းတွေတုန်းကရုရှားတိုက်လေယာဉ်တွေဟာတူရကီဝင်ဟင်ပိုင်နက်ထဲကိုဝင်ရောက်ခဲ့တဲ့အတွက်တူရကီဘက်ကချက်ချင်းဆန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ကလည်းသူတို့ရဲ့အဖွဲ့ဝင်နိုင်ငံကိုကာကွယ်သွားမယ်လို့ပြောဆိုလိုက်ပါတယ်။ဒါပြင်ရုရှားတိုက်လေယာဉ်တစ်စင်းအမေရိကန်တိုက်လေယာဉ်နဲ့ကီလိုမီတာနဲ့ငယ်သာကွာဝေးနေတဲ့နေရာမှာရောက်ရှိခဲ့ပါတယ်။ဒါကြောင့်မို့လာမယ့်ရက်ပိုင်းဆွေးနွေးမှုတွင်ဆွေးနွေးကြမယ့်အကြောင်းအရာတွေထဲမှာအမေရိကန်နဲ့ရုရှားတိုက်လေယာဉ်တွေကြားဘလောက်ကွာဝေးမှာပြန်တမ်းမှုလုပ်ဖို့အပါအဝင်နှစ်ဖက်လေယာဉ်မှုတွေကြားဘလို့သင်္ကေတမျိုးတွေနဲ့ပြောဆိုဆက်သွယ်ကြမလဲဆိုတာတွေပါဝင်ဖို့ရှိပါတယ်။
ဣသရေလနဲ့ပါလက်စတိုင်းကြားပြန်လည်ပစ်ခတ်မှုတွေဟာစနေနေ့ကလည်းဆက်လက်ဖြစ်ပွားခဲ့ပြီးဂါဇာမှာရှိတဲ့ပါလက်စတိုင်းစစ်သွေးကြတွေကဣသရေလကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပါတယ်။ထိုင်မဲ့တစ်စုံတစ်ယောက်မှထိခိုက်မှုမရှိဘူးလို့ဣသရေလစစ်တပ်ဖက်ကပြောပါတယ်။နှစ်ဖက်နယ်စပ်မှာတစ်ပတ်ကြာအပြန်အလှန်ပစ်ခတ်မှုအတွင်းဣသရေလစစ်သားတွေရဲ့လက်ချက်ကြောင့်ပါလက်စတိုင်း6ယောက်သေဆုံးပြီးဟမားစစ်သွေးကြတွေဘက်ကတော့မတိမငြိမ်မှုတွေဖြစ်အောင်ဆက်လက်လှုပ်ဆောင်သွားမယ်လို့ပြောလိုက်ပြီးအခုလိုဖြစ်လာခဲ့တာပါ။ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကတော့အခုလိုပါလက်စတိုင်းတွေဘက်ကလက်တုံ့ပြန်တိုက်ခိုက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပြီး ပါလက်စတိုင်းတွေဘက်ကအခုလိုလုပ်တာဟာအကြမ်းဖက်မှုတွေကိုဇက်တိုက်ကျူးလွန်တာဖြစ်တယ်လို့ပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေထိမ့်မနိုင်သိမ့်မရဖြစ်လာမဲ့အရေးလက္ခဏာတွေတွေ့နေရတာကြောင့်ပါလက်စတိုင်းသမ္မတမမောအဘတ်စ်နဲ့မစ္စတာနာတန်ညာဟူနှစ်ယောက်လုံးကအခြေအနေကိုထိမ့်သိမ့်ပြီးတည်တည်ငြိမ်ငြိမ်ရှိကြဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ။
ဒီသတင်းမှာတဲ့အမေရိကန်နဲ့တခြားနိုင်ငံပေါင်း17နိုင်ငံတွေကြားရရှိခဲ့တဲ့ Pacific ရဝန်ဒေသပူးပေါင်းဆောင်ရွက်ရေသဘောတူညီချက် TPP ဟာအမေရိကန်ရဲ့စံတန်မိုးတွေကိုမြင့်တင်ရရောက်တယ်လို့အမေရိကန်လုံထမားတွေကိုကာကွယ်ပေးရရောက်တယ်လို့သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။အမေရိကန်လုံထမားတွေအတွက်အကောင်းဆုံးဖြစ်စေချင်တဲ့အတွက်သဘောတူညီမှုကို၅နှစ်ကြာအချိန်ယူကြိုးပမ်းခဲ့ရတယ်လို့သမ္မတအိုဘားမားကသူ့ရဲ့အပတ်စဉ်ပြောကြားတဲ့စနေနေ့မိန့်ခွန်းမှာပြောကြားလိုက်တာပါ။ခင်မီရဲကုံတွေရေသဘောတူညီချက်တွေကြောင့်အမေရိကန်အလုပ်သမားတွေနစ်နာနေရပြီးဒါတွေကို TPP သဘောတူညီချက်ကပြောင်းလဲနိုင်မှာဖြစ်တယ်လို့လည်းပြောပါတယ်။ဒီ TPP ရဲ့သဘောတူညီချက်ဟာနိုင်ငံတကာဆေးဝါးကုံတွေမှုကားကုံတွေမှုနဲ့နှုတ်ထွက်ပစ္စည်းကုံတွေမှုတွေမှာလှိုင်းနာရမယ်စီမင်းစည်းကမ်းတွေပါဝင်ကမ္ဘာဈေးကွက်40ရာခိုင်နှုန်းကိုတက်ရောက်မှုရှိမှာဖြစ်ပါတယ်။ဒါအပြင် TPP ရဲ့သဘောတူညီချက်ဟာသမိုင်းမှာသတ်မှတ်ထားတဲ့သဘောအပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ညီမျှမှုရှိတယ်လို့အလုပ်သမားအင်အားတိုးမြင့်မှုတွေလည်းပါဝင်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ TPP အဖွဲ့ဝင်နိုင်ငံတွေထဲမှာအမေရိကန်၊ဩစတြေးလျ၊ဘရူနိုင်း၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေပါဝင်တယ်လို့နယူးဇီလန်၊စင်ကာပူနဲ့ဗီယက်နမ်နိုင်ငံတို့လည်းပါဝင်ပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝကနေစနေညဘက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်မြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးမှုဧကရော့ကျသွားတယ်လို့မြန်မာကိုယ်စားလှယ်အဖွဲ့ကကုလသမဂ္ဂအထွေထွေညီလာခံမှာချက်သရင်းကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးရေးနဲ့စိတ်ကြွစီထုတ်လုပ်မှုတွေကိုနေနေရမှာအောင်မြင်မှုတွေရလာနေတဲ့တစ်ချိန်တည်းမှာပဲစိန်ခေါ်မှုတွေရှိနေတဲ့အကြောင်းကိုမြန်မာကိုယ်စားလှယ်ဦးရဲမင်းသိန်းကလည်းပြောပါတယ်ဘိန်းဆိုင်ပြုံးမှုတိုက်ဖျက်ရေးအစီအစဉ်တွေမှာဒေသခံဘိန်းဆိုင်တောင်သူတွေကိုပညာပေးတွေလှုပ်ဆောင်ခဲ့သလိုအစားထိုးသီးနှံဆိုင်ပြုံးရေးစီမံကိန်းတွေနဲ့အကူအညီပေးခဲ့တဲ့အကြောင်းလည်းသူကပြောပါတယ်ဘိန်းဆိုင်တောင်သူတွေအနေနဲ့မကြာခဏဆိုသလိုဘိန်းအစားထိုးသီးနှံတွေကိုတင်ပို့ရောင်းချရမှာအခက်အခဲတွေကြုံရတာကလည်းဘိန်းဆိုင်ပြုံးမှုတိုက်ဖျက်ရေးမှာအဟန္တရာယ်ဖြစ်နေရတယ်လို့ဆိုပါတယ်ဒီအခြေအနေတွေကိုရင်ဆိုင်နိုင်ဖို့အတွက်ရေတိုရေလက်ရေရှည်စီမံကိန်းတွေလိုအပ်တယ်လို့မြန်မာကိုယ်စားလှယ်ကပြောပါတယ်ဒါပေမဲ့လို့ဒီနှစ်စာမိုင်းကထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်တဲ့ကုလသမဂ္ဂတရားမဝင်မွေးစေဝါတိုက်ဖျက်ရေးညီလာခံအတွင်းကုလသမဂ္ဂမွေးစေဝါနဲ့ရာဇဝမှုနိုင်ငံရေးအဖွဲ့ UNODC ကဒေသတွင်းမွေးစေဝါအခြေအနေဟာပိုမိုဆိုးဝါးလာနေတယ်လို့ပြောဆိုပါတယ်။ဒါပြင်ဘိန်းဆိုင်ပြုံးမှုရော့ကျသွားပြီးမဲ့အရှိတောင်အရှဒေသမှာစိတ်ကြွဆေးပြားတွေအများဆုံးထုတ်လုပ်တဲ့နိုင်ငံဟာမြန်မာနိုင်ငံဖြစ်တယ်လို့ UNODC ကထောက်ပြခဲ့မှုပါတယ်။တခါအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာနိုင်ငံဟာ2013ခုနှစ်ကစပြီးဘိန်းဆိုင်ဧကပိုတိုးလာတယ်ဆိုပြီးတော့ထောက်ပြထားပါတယ်ခင်ဗျာ။
အမေရိကန်ကစစ်ရေးရတိုက်ခိုက်လာခဲ့ရင်မြောက်ကိုရီးယားအနေနဲ့ဘယ်လိုပုံစံမျိုးနဲ့မဆိုတုတ်ပြန်သွားဖို့ဆင်သင့်ပဲလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အာဏာရအလုပ်သမားပါတီနှစ်90ပြည့်စစ်ရေးပြအခမ်းအနားကိုစနေနေ့ကကျင်းပစဉ်ကသူကပြောလိုက်တာပါ။ပျုံယမ်းမြို့ကကင်ဆွန်ရင်ပြင်းမှာကျင်းပတဲ့စစ်ရေးပြအခမ်းအနားကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့တခြားထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်ခဲ့ကြတာကိုမြောက်ကိုရီးယားရုပ်မြင်သံကြားကပြသခဲ့ပါတယ်ဒီအခမ်းအနားကိုနိုင်ငံခြားသံတမန်အနေချင်းပဲတက်ရောက်ခဲ့ပြီးတရုတ်တာဝန်ရှိသူလီယူယန်ရှန်ကတော့ကင်ဂျွန်အွန်ရဲ့ဘေးမှာတစ်ချိန်လုံးရှိနေခဲ့ပါတယ်သူဟာတရုတ်နိုင်ငံရဲ့နံပါတ်5အဆင့်မှာရှိတဲ့ခေါင်းဆောင်ဖြစ်ပြီးကိစ္စရအတော်များများကိုဆွေးနွေးဖို့အတွက်ပျုံယမ်းမြို့ကိုရောက်ရှိနေတာဖြစ်ပါတယ်။တဆက်ထဲမှာပဲမြောက်ကိုရီးယားနိုင်ငံမှာခုနှစ်တွင်စားတောက်ကုန်ထုတ်လုပ်မှု10ရာခိုင်နှုန်းကျဆင်းနိုင်တယ်လို့ကုလသမဂ္ဂရဲ့လေယာစိုက်ပျိုးရေးဌာနကပြောလိုက်ပါတယ်။ဒါကြောင့်မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ပြည်သူတွေကိုကြွေးဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်ရှင်။
အောက်ကနေညာရေးဆွေးနွေးပွဲပြန်လည်စတင်နိုင်အောင်ကူညီဖို့ထပ်မံကြိုးပမ်းသွားမယ်လို့ ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရီဖ်ကစနေနေ့ကပြောကြားလိုက်ပါတယ်ပါကစ္စတန်ရဲ့ကြိုးပမ်းမှုဟာအာဖဂန်နစ္စတန်နိုင်ငံစစ်ပွဲကိုဆက်ဆက်ဆွေးနွေးသဘောတူညီမှုရဖို့အတွက်ယူရတယ်လို့မစ္စတာရှာရီဖ်ကထပ်လောင်းပြောကြားလိုက်ပါတယ်အာဖဂန်နိုင်ငံရဲ့ပြည်내တည်မြဲရေးလုပ်ငန်းစဉ်လမ်းကြောင်းမှန်ပေါ်ပြန်ရောက်နိုင်အောင်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေပြီးအောင်မြင်မှုရအောင်ဖျားသခင်ကူညီပါလို့သူကလာဟောမြို့မှာတင်းတောက်တွေကိုပြောပါတယ်အာဖဂန်ဆိုးရရနဲ့တာလီဘန်တပ်ဖွဲ့တွေကြားတမိုင်းဝင်ကနဦးဆွေးနွေးမှုကိုပါကစ္စတန်ဆိုးရကဇူလိုင်လအစောပိုင်းကကြားဝင်ဆောင်ရွက်ပေးခဲ့တာပါဒါဟာအာဖဂန်ဆိုးရရနဲ့တာလီဘန်တွေကြား14နှစ်တွင်ပထမဆုံးအကြိမ်မျက်နှာချင်းဆိုင်ဆွေးနွေးမှုလည်းဖြစ်ပါတယ်ဒါပေမဲ့တာလီဘန်ခေါင်းဆောင်မူလာအိုမာလုံခဲ့တဲ့နှစ်ကကွယ်လွန်သွားခဲ့တယ်လို့ဇူလိုင်လနောက်ပိုင်းကကြီးညာလိုက်ပြီးနောက်ဒုတိယအကြော့ဆွေးနွေးဖို့စီစဉ်ထားတာတွေဟာအကန့်အသတ်မရှိရွှေ့ဆိုင်းသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
မြေရဲပင်လယ်ထက်ကလူမောင်ခိုကုန်ကူးမှုလုပ်ငန်းတွေကိုတိုက်ဖျက်ဖို့အတွက်အခုဆိုရင်ဥရောပသမဂ္ဂနဲ့တခြားဥရောပသမဂ္ဂအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကလုတ်ပိုင်ခွင့်အာဏာတွေပုံမရရှိသွားပြီဖြစ်ပါတယ်။လူမောင်ခိုကုန်ကူးမှုနဲ့တန်တရားရှိတဲ့ဘယ်သင်းပေါ်မစိုးသက်ဆိုင်ရာနိုင်ငံတွေအနေနဲ့ဝင်ရောက်ရှာဖွေခွင့်ရှိသလိုလုံခြုံရေးအင်အားသုံးပိုင်ခွင့်ကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီကတောက်တာနေကပဲဆုံးဖြတ်ချက်ချလိုက်ပြီးဖြစ်ပါတယ်။လုပ်ငန်းတွေကိုဆောင်ရွက်ရမှာတတ်မှတ်ထားတဲ့ဥပဒေမူပေါင်းနဲ့အညီဆောင်ရွက်ရမှာဖြစ်သလိုလူမောင်ခိုကုန်ကူးမှုတိုက်ဖျက်ရမှာပဲအသုံးပြုသွားရမှာဖြစ်ပါတယ်ချမှတ်ထားတဲ့စီကန်းတွေကိုလိုက်နာဆောင်ရွက်တဲ့အနေနဲ့ဒီလိုစစ်စင်ရေးကာလအတွင်းတွေ့ရှိတဲ့ရွှေ့ပြောင်းဒုက္ခတွေကိုဥရောပစီခေါ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်
အဂရီလိုက်ဆောင်မှုရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့သူ့ကိုရာထူးကနေရပ်ပေါင်း90ဆိုင်းငံ့လိုက်တာကိုဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌမီရှဲလ်ဖလာတီနီကတရားဝင်အယူခံတင်သွင်းလိုက်ပါတယ်ဒါပြင်ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဆက်ဘလက်တာလည်းပြီးခဲ့တဲ့ရက်ပိုင်းကပဲအယူခံတင်ခဲ့ပါတယ်ဒီလိုမျိုး FIFA ရဲ့အဂရီလိုက်ဆောင်မှုအရှုပ်တော်ပုံတွေကြောင့်ရှင်းနေဖေဖော်ဝါရီလမှာကျင်းပမဲ့ FIFA ဥက္ကဋ္ဌရွေးကောက်ပွဲလဲရွှေ့ဆိုင်းလာနိုင်တယ်လို့ပြောပါတယ်ခင်ဗျာ
今年年夜班退丹要丁瑞国国人奶奶沙旁路的经验被开了批发的哭了丁桑巴瑞有拿钱啊妈妈先အမျိုးသားပြည်နယ်တင်းမြတ်ရေးကိုဥတီလှုပ်ဆောင်နေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တောင်အာဂါတာနဲ့ကလဲစားချေတာမျိုးလုပ်တာမဟုတ်ဘူးလို့ရန်ကုန်တိုင်းမော်ဘီမြို့ဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်ဒါအပြင်ပြည်သူတွေရဲ့သဘောဆန္ဒကိုထုတ်ဖော်ပြသတဲ့အနေနဲ့ပြည်သူများမဲပေးကြဖို့လိုတယ်လို့သူကတိုက်တွန်းသွားတာပါအပြည့်စုံတော့ကုညံဝင်းအောင်ကစူးစီးတင်ဆက်ထားပါတယ်ရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာအော်တိုဘာလ10ရက်စနေနေ့မှာမော်ဘီနဲ့တိုက်ကြီးမြို့နယ်တွေကိုမဲဆွယ်စီယုံရီခီးစဉ်အဖြစ်တွားရောက်ခဲ့တာပါ NLD ပါတီကအနိုင်ရခဲ့ရင်တော့ရှုံးနေသူတွေပေါ်အာဂါရနဲ့ဂလေစားခြေတာမျိုးလုံးမှာမဟုတ်ဘူးလို့ဒေသခံတသိန်းဝန်းကျင်လောက်တက်ရောက်တဲ့မော်ဘီမြို့နယ်ကလကုန်းကျေးရွာဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကပြောသွားပါတယ
်အာဂါဒကင်းစင်ရေးသဟဇာတာဖြစ်ရေးအမျိုးသားပြန်လဲရင်ကြားစေရေးဒီလိုမူတွေပေါ်မှာအခြေခံပြီးတော့ကျမတို့စနစ်ကိုပြောင်းလဲမှာဖြစ်ပါတယ်ဘယ်လိုဝဲဘယ်သူတွေကဘယ်လိုဝဲကျမတို့အခုဘာတွေလုပ်နေလုပ်နေကျမတို့အလှည့်ကြလို့ရှိရင်ကျမတို့ကနေပြီးတော့ဒီလိုလုပ်ခဲ့တဲ့သူတွေပေါ်မှာကျမတို့အာဂါဒနဲ့ဘာမှလုပ်မှာမဟုတ်ပါဘူးအဖွဲ့ချုပ်ကနေပြီးတော့ကလေစားချေဖို့ဆိုတဲ့မူလည်းမရှိပါဘူးအားလုံးတတ်နိုင်သမျှညီညွတ်ညွတ်နဲ့နေသွားစေချင်တယ်
2015ရွေးကောက်ပွဲဝင်မဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေဟာမိမိတို့ပိုင်ဆိုင်မှုတွေကိုကြီးညာထားရပြီးဒါဟာအဂတိလိုက်စားမှုကင်းစင်တဲ့အစိုးရတည့်ရဖြစ်လာရေးကိုရည်ရွယ်လှုပ်ဆောင်နေတာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်ကျမတို့ကိုယ်စားလှယ်လောင်းတွေဟာကိုယ်စားလှယ်တွေဖြစ်လာတဲ့အခါမှာမိမိတို့ရဲ့ရာထူးနေရာကိုအလွဲသုံးစားလုပ်ပြီးတော့အဂတိလိုက်စားမှုဟာကင်းဖို့ပါပဲဒါကြောင့်ကျမတို့ကိုယ်စားလှယ်တွေကဒီကိုယ်စားလှယ်လောင်းဘဝတုန်းကတော့အိမ်တလုံးပဲပိုင်ပြီးတော့ကိုယ်စားလှယ်လည်းဖြစ်ပြီးတော့နှစ်နှစ်တွင်းအိမ်ငါးလုံးပိုင်ပြီးဆင်တော့ကျမတို့မလေးလေးနဲ့ပြောင်းမှုတွေကိုလုပ်တဲ့ကိုယ်စားလှယ်တွေကျမတို့ကအရေးယူမှာဖြစ်ပါတယ်ဒါကြောင့်ပြည်သူလူထုကိုလက်ပြားလို့မရတဲ့အစိုးရမျိုးဖြစ်အောင်လို့ကျမတို့အတနိုင်ဆုံးလုပ်ချောပါတယ
်မြန်မာနိုင်ငံရေးအတွက်အချိုးအကွေ့တစ်ခုဖြစ်တဲ့ဒီရွေးကောက်ပွဲမှာပြည်သူတွေကကိုယ်သဘောဆန္ဒကိုထုတ်ပြနိုင်ဖို့ပြည်သူအများစုမဲပေးဖို့လိုတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်။ကျမတို့အမြင်မှာတော့ပြည်သူအများများမဲပေးရလေကောင်းလေလေပဲ။အဲ့ဒီလိုကျမတို့ထင်ရတဲ့အကြောင်းကနှစ်ကြောင်းရှိပါတယ်။စစ်မှန်တဲ့ဒီမိုကရေစီဆိုတာပြည်သူများများမဲပေးတဲ့ရွေးကောက်ပွဲမှာပြည်သူရဲ့ဆန္ဒကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားထုတ်ပြောပြတာဖြစ်ထားကြောင်းမလို့ကျမတို့ကအဲ့ဒါကိုလိုလားတယ်ဒုတိယအကြောင်းကတော့
ပြည်သူအများစုဟာကျမတို့အဖွဲ့ချုပ်ဘက်ကယက်တည်တယ်ဆိုတာယုံကြည်ကြကြောင်းမလို့ကျမတို့ဟာပြည်သူအများစုမဲပေးရင်လေကျမတို့ရဲ့နိုင်ငံဟာပို့ပြီးတော့ကောင်းတယ်လေလို့ယူဆလို့မဲပေးစေချင်ပါတယ်
ရွေးကောက်ပွဲမှာအနိုင်နဲ့အရှုံးနှစ်ခုတည်းရှိပြီးဒီမိုကရေစီစနစ်မှာသဘောထားကြီးတဲ့နိုင်ငံရေးပါတီကြီးတွေကအရှုံးကိုရင်ဆိုင်ရဲရမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကမှတ်ချက်ပေးပါတယ
်။တချို့အခုတိတ်တိတ်လာတာပဲ။တချို့ပုဂ္ဂိုလ်ဖွဲ့စည်းတွေကဒီရွေးကောက်ပွဲမှာရှုံးမအောင်အင်မတန်ကြောက်နေတယ်။ရှုံးမအောင်ကြောက်လို့ညစ်ချင်လို့ညံ့နေကြတယ်။ရှုံးမအောင်ကြောက်တယ်ဆိုတာကဒီမိုကရေစီသဘောထားကိုနားမလည်တာဖြစ်။ဒီမိုကရေစီနိုင်ငံကြီးတွေကိုကြည့်လိုက်ပါဒီပါတီကဒီတစ်ခါမှရှုံးနောက်ပါတီကတက်အနောက်ရွက်တော့ပေါ်ကြအရင်ရှုံးတဲ့ပါတီကပြန်ပြီးတော့နိုင်ပြီးတော့ရှုံးတဲ့လူကလည်းဘာမှမကြောက်ပါဘူးဒါဒီမိုကရေစီရဲ့ချစ်စရာကောင်းတဲ့အချက်လေးအချက်လေးတစ်ခုပါကိုဒီတစ်ခါရှုံးလို့ရှိရင်ကိုဘဝပြတ်သွားတော့မဟုတ်ဘူးဒီမိုကရေစီနိုင်ငံနေမှာဆိုလို့ရှိရင်ရှုံးတဲ့ပါတီကရှုံးပါပြီဆိုတာကိုအဲ့ပါတီခေါင်းဆောင်ကနေပြီးတော့တယုံဝင်အသိမှပြူပါတယ်အသိမှပြူရဲဆိုတာဒါသူ့ပုံစံလေးခါအတွက်နိုင်သွားတဲ့ပါတီကိုလည်းဂုံပြူပါရဲ့ဆိုပြီးတော့တိတ်ခါရှိရှိနဲ့အဲ့လိုလိုလုပ်ကြပါလေ။နိုင်သွားတဲ့ပါတီကိုရှုံးသွားတဲ့ပါတီကလည်းဘာမှကြောက်စရာမရှိဘူး
။အော်တိုဘာလ17ရက်တနင်္ဂနွေနေ့မှာတော့ဒေါ်ဆန်းစုကြည်ဟာရန်ကုန်တိုင်းလှဲကူးဖောင်ကြီးနဲ့ရဲမုံမျိုးတွေကိုမဲဆွယ်စီယုံရီဟောပြောဝဲသွားရောက်มาဖြစ်ပါတယ်။2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုစလေလောင်းစုစုပေါင်း1130ဝင်းရောက်ရှင်ပြိုင်มาဖြစ်ပြီးအဲ့ဒီတဲမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်318ဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်163ဦးပြည်နယ်တိုင်းဒေသကြီးလွှတ်တော်အတွက်620နဲ့တိုင်းသားလူမျိုးမဲဆန္ဒနယ်အတွက်29ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ခင်ဗျာ
။ကိုငြံဝင်းအောင်တင်ဆက်ခဲ့တာဖြစ်ပါတယ်။ဆက်ထဲမှာပဲရွေးကောက်ပွဲဆိုင်ရာနောက်သတင်းပုတ်အနေနဲ့နားဆင်ရမှာတော့မကြာခင်မှာကျင်းပတော့မယ့်2015အထွေထွေရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကနိုင်ငံနိုင်ရမယ်လို့ပြည်ခိုင်ဖြိုးပါတီရဲ့ဗဟုအလုံးမှုဆောင်ဦးမြငင်းကပြောဆိုလိုက်ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းထောက်မြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်။
နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့် 2015 ဘာတီဇုံဒီမိုကရေစီရွေးကောက်ပွဲမှာအစိမ်းအယောင်ကိုကိုစားပြုတဲ့ပြည်ခိုင်ပြိုးပါတီအနေနဲ့ရန်ကုန်တိုင်းမှာမဖြစ်မနေနိုင်ရမှာဖြစ်ပြီးအနီးတွေကိုနိုင်စေချင်တော့အာဇာနီကုန်းဘုံခွဲတာကိုတွားကြည့်ပါလို့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဗဟိုအလုံးမှုဆောင်ဦးမြငင်းကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုတွဲဝိုက်ပြီးပြောဆိုလိုက်ပါတယ
်။ရန်ကုန်တိုင်းမှာအနီးမလောင်းအစိမ်းတွေပဲလွန်းမယ်။အစိမ်းလွန်းတဲ့အတွက်အစိမ်းဆိုရင်သဘာဝတတိယဘာလဲ။ရဲရဲတော်မဟုတ်ဘူးနိုင်ငံတော်ဖွံ့ဖြိုးတယ်သားရရဲ့အနည်းဆိုတာအာဇာနည်ဘုံခွဲတာကိုသွားကြည့်နော်ကျွန်တော်ဒိတ်ပြောမယ်ကိုယ့်ရဲ့တလ63တစ်ချက်တစ်ပုတ်ရှိတယ်အာဇာနည်ဘုံခွဲတာဇင်မိုးတို့လက်ချက်ပါအာဇာနည်ဘုံခွဲတာဇင်မိုးတို့လက်ချက်ပါဆိုခွဲသွားတယ်ဘာကြီးဖြစ်သွားလဲအာဇာနည်ကိုယ်ကြီးဘာဖြစ်သွားလဲဘာဖြစ်သွားလဲအယောင်အယောင်ပြောတာအယောင်ဘာဖြစ်သွားလဲ
သမရဦးသိန်းစိန်အင်းဒီနဲ့အစိုးရတပ်တန်း၄နှစ်ကျော်ကာလအတွင်းစီးရဲနွမ်းပေါမှုလျှော့ချရေးကြီးလက်သေးသောဖွံ့ဖြိုးရေးကျန်းမာရေးနဲ့ပညာရေးကိစ္စရပ်တွေပါဝင်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလည်းအများကြီးလှုပ်ဆောင်ခဲ့တာမို့လက်ရှိအခြေအနေထက်ပွင့်လင်းမြင်သာမှုရှိပါဦးမလားလို့ပြည်ခိုင်ဖြိုးပါတီရဲ့ဗဟိုအလုံးမှုဆောင်ဦးမြငင်းကသင်ကန်းကျွန်းမြို့နယ်မှာပြုလုပ်တဲ့ရန်ကုန်တိုင်းဒေသကြီးလူလူဟောပြောပွဲမှာပြောဆိုခဲ့ပါတယ
်ကျွန်တော်တို့အခုပြုပြင်ပြောင်းလဲဖို့အချိန်တန်ပြီးဆိုတဲ့ဟာတွေတစ်ဖက်တည်းကရေးနေကြတယ်အဲ့တော့ကျွန်တော်တို့ကပြုပြင်ပြောင်းလဲမှုတွေမရှိဘူးလားကျွန်တော်တို့ဒီနေ့သမ္မတကြီးတက်တဲ့ကကျွန်တော်ရဲ့ဥက္ကဋ္ဌကြီးတက်တဲ့ကစေရံပရမတ်စေရမှုစောချရေးအများကြီးလုပ်ပြီးပြီနော်ဒီကကျင်းတဲ့ဒီလားဖွံ့ဖြိုးရေးတွေနဲ့ဘာကြီးလုပ်ခဲ့လဲမြန်ဆိုင်အောင်စီမံကိန်းတွေကျွန်တော်အများကြီးလုပ်ပြီးပြီနိုင်ငံရေးပြန်ကြည့်နိုင်ငံရေးဘာပြောင်းလဲကျွန်တော်ပါတီစနစ်ကနေမာတီပါတီစနစ်ကျွန်တော်လုပ်လိုက်တယ်ဒါကျွန်တော်ပါတီကဆက်လုပ်ခဲ့လဲအသင်းဘောကဆက်လုပ်ခဲ့
ပြည်သူ့အနေနဲ့၄နှစ်ခွဲတက်တန်းတာရှိသေးတဲ့အစိုးရကိုမတိုက်ခိုက်ပဲဆက်လက်ရှင်သန်အောင်ပံ့ပိုးပေးဖို့ပြောဆိုလိုက်ပြီးလာမယ့်2015ရွေးကောက်ပွဲမှာပါတီဝင်တွေအနေနဲ့အနိုင်ရအောင်လုပ်ဖို့လဲဦးမြငင်းကတိုက်တွန်းလိုက်ပါတယ်
။ကျန်းကျန်းရေးဝင်ပါတီကြီးကျွန်တော်တို့သမ္မတကြီးဒီမှာဟာလက်ရှိပြည်ရဲ့အတိုင်းကျွန်တော်ကနိုင်ငံနေရမယ်။နိုင်ငံလုပ်ပါ။နိုင်ငံကြီးမှကျွန်တော်ရှင်းလို့ရပါတယ်။ဘယ်လိုလုပ်ဖို့ကျွန်တော်မပြောဘူး။ဥပဒေနည်းဥပဒေတိုင်းတော့လုပ်ပါ။နိုင်ငံလုပ်ပါမယ်။ကျွန်တော်တို့တရားဥပဒေတော့ကမရှိဘူး။ဒီအုပ်ကြီးတော့ကတော့မဟုတ်ဘူးကျွန်တော်ကြိုက်တဲ့ရှိတယ်။ကျွန်တော်တည်ရင်လုံးနဲ့တရားခံပဲအားလုံးပဲ။အာသာမန်အမည်ဆိုတည်ရင်လုံးလုံး။တရားခံလို့။အဲတရားခံဖြစ်မှတည်ရင်လုံးကအမှုတိုင်ပါလေ။
တမန်နိုင်ပြီဆိုတော့မှသူကရှောင်းတဲ့လူကဒီလိုလုပ်ပြီးတိုင်ပါလေကိုနိုင်အောင်လုပ်ဝင်လေဟုတ်ကဲ့လားနိုင်အောင်လုပ်မှာပဲနိုင်အောင်လုပ်မှာ
ပြည်ခိုင်ဖြိုးပါတီရဲ့ရန်ကုန်တိုင်းဒေသကြီးဒုဒုဟော်ပြဝဲကိုပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးမြင့်ဆွေတိုင်းဒေသကြီးလွတ်တော်ဥက္ကဋ္ဌဦးစိန်သိဝင်းပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌဦးနန္ဒကျော်စွာတို့နဲ့အတူပြည်ခိုင်ဖြိုးပါတီဝင်တွေလည်းအများပြားတက်ရောက်ခဲ့ကြပါတယ်ရန်ကုန်တိုင်းဝင်းကြီးချုပ်လည်းဖြစ်ရန်ကုန်တိုင်းပြည်ခိုင်ဖြိုးပါတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမြင့်ဆွေကလည်းလာမယ့်ရွေးကောက်ပွဲမှာတိုင်းပြည်ကိုတည်ငြိမ်အောင်ထိမ့်သိမ်းဆောက်ရှောက်ပေးနိုင်တဲ့အစိုးရမျိုးဖွဲ့နိုင်တဲ့ပြည်ခိုင်ဖြိုးပါတီကိုမဲပေးဖို့ပြောဆိုလိုက်ပါတယ
်ရန်ကုန်ပြည်ချုပ်ပွဲကြီးတိုင်းသာစီလုံးညီမှုမျိုးခွဲရင်းနဲ့အချုပ်ချအာဏာတရားခံပြရေးကိုထောင်စဲဥစိတ်ထားမယ်ဆိုတော့ပါတီရဲ့ငွေရဟာပါတီဝင်များနဲ့မဲဆန္ဒရှင်ပြည်သူများအားလုံးကဓာိုင်နာဆောင်ရကြမယ်ငွေရဖြစ်ပါတယ်တိုင်းပြည်ကိုတည်ငြိမ်ငြိမ်ထိမ့်သိမ်းဆောက်ရှောက်ပေးနိုင်တဲ့အစိုးရကိုဖွဲ့စည်းနိုင်မဲ့ကျွန်တော်တို့ပြောင်းချက်ခံရေးဖွဲ့ပြေးပါတီနဲ့လွတ်တော်ကိုယ်စားလုံးများကိုအဓိကဦးစားပေး
ပြည်သူ့ချန့်ခိုင်နဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ရန်ကုန်တိုင်းလူမှုဟော်ပြောပွဲလုပ်နေတဲ့တချိန်ထဲမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကောင်းဆောင်ဒေါက်ဆန်းစုကြည်ကလည်းမော်ဘီမြို့နယ်လူမှုနဲ့တွေ့ဆုံပြီးရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဟော်ပြောခဲ့ပါတယ
်။ VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္လာကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္လာကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ဒီကနေ့စနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့အပတ်စဉ်ကစားတစ်ခုဖြစ်တဲ့မဆုံမြတ်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ။ကိုတောင်းညဦးကအခုညီတင်ဆက်ထားပါတယ်ရှင်။
iPhone တလုံးနဲ့ဘာတွေများလှုပ်ရှုပ်နေတာတော့မဆွေမြတ်မောင်ရဲ့
တငယ်ချင်းတွေနဲ့ text message ပို့စကားပြောနေတာကိုသားညုံရေ emoji ပုံလေးတွေရှိနေလို့တော်သေးတယ်မဟုတ်ရင်တော့ရှေရှေဝေးဝေးစာရေးရှင်းပြနေအောင်ပဲဒီမှာ blog အစီအစဉ်ရလည်းမပြီးသေးတော့တို့အတွက်အချိန်ကြာကြာမပေးနိုင်သေးဘူးလေ
ဩစာမရေးပဲ emoji ပုံတွေပို့နေတာလားဗျကျွန်တော်လည်းတစ်ခါတစ်ခါအဲ့လိုပဲဗျအခုဆိုရင်ဒီ keyboard တွေမှာပါ emoji အရုပ်ပုံမျိုးစုံရွေးနေအောင်လို့ထည့်ထားပြီးတော့အဆင်ပြေတယ်ဗျသဘောကျပါတယ်လို့အဆင်ပြေပါတယ်လို့ဆိုလို့ရှိရင်ဆက်ရိုက်ပြီးတော့ပြောနေမယ်စာHappy Face Emoji ပုံလေးတွေကိုရွေးပြီးတော့ပို့လိုက်တော့ပြီးသွားရောတခါတခါစာရေးတာထက်တော့မှပုံတော်မှထိရောက်သေးသလားလို့
ဒီနေ့ခေတ်ဆက်သွယ်ရေးမှာတော့ Emoji ကတ်တွန်းသရုပ်ဖော်ပုံလေးတွေမရှိမဖြစ်လိုလာနေတာတော့သိကြရဲကိုသားညုံရေအဲ့ဒါကြောင့်လဲ Apple iPhone ကိုပဲကြည့်ကြည့် Android ဖုန်းတွေပဲကြည့်ကြည့် Emoji ပုံလေးတွေအတွက် Keyboard မှာနေရာပါလာပြီမဟုတ်လားအဲ့မှာဆိုလဲရွေးလို့ရတဲ့အယုတ်ပုံလေးတွေအမျိုးကိုစုံနေတာပဲကိုစိတ်ထဲမှာဖြစ်နေတဲ့ခံစားချက်ကိုပြောပြခြင်းတဲ့အကြောင်းကိုပေါ်လွင်စေမဲ့အယုတ်လေးတွေရွေးပြီးတော့ပို့လိုက်ရုံပဲ
လူတိုင်းသိတဲ့ emoji ကတော့ happy face emoji ပုံလေးတွေဖြစ်မယ်ထင်တယ်ဗျ။အဲ့ဒီပြုံးနေတဲ့ပုံတို့၊မဲ့နေတဲ့ပုံတို့၊နေတာနေတဲ့ပုံတို့၊အသေးပုံတို့၊လက်မထောင်နေတဲ့ပုံတွေကလူတွေအများစုသုံးနေကြတဲ့ပုံတွေမဟုတ်လားဗျ။ text message ပို့တာတည်းမဟုတ်ဘူး။လူမှုကွန်ရက်တွေပေါ်မှာလည်းအဲ့ဒီ emoji ပုံလေးတွေတွေ့တွေ့နေရတယ်။ဒါနဲ့အဲ့ဒီ emoji ကတ်တုန်းပုံလေးတွေဘယ်နှခုလောက်တောင်ရှိနေပြီလဲမသိဘူးဗျ။
အဲ့ဒီ emoji ပုံလေးတွေကိုနိုင်ငံစုံမှတသမတ်ထဲသုံးနိုင်အောင်လို့ဆိုပြီးတော့ Unicode Consortium အဖွဲ့အစည်းက2021ခုနှစ်မှာပထမဆုံးစံသတ်မှတ်ခဲ့တဲ့အဲ့ချိန်တုန်းကဒီ emoji ပုံပေါင်းက922ခုရှိခဲ့တာအဲ့ဒါ Unicode 6.0 လက်ထက်တုန်းကပေါ့နောက် Unicode စနစ်တွေကလည်း 7.0 8.0 ဆိုပြီးတော့ပြောင်းလာသလို emoji ပုံတွေလည်းပို့ပြီးတော့တိုးလာတယ် Unicode 7.0 တုန်းကနောက်ထပ်တိုးတဲ့ emoji ပုံအယုတ်လေးတွေက250တောင်မှအခု2015ဇွန်လမှာ update လုပ်တဲ့ Unicode 8.0 စနစ်နဲ့ပါလာမဲ့ emoji ပုံ40ခုမှဆိုလို့ရှိရင်လေလူရုပ်လေးတွေရဲ့အသားရောင်တွေကိုတော့မှရွေးလို့ရနေပြီ။ရှင်းနှစ်2016နှစ်လယ်လောက်မှာ update လုပ်မဲ့ဒီ Unicode 9.0 ကြာလို့ရှင်လေ။နောက်ထပ် emoji ပုံအသစ်38ခုပါလာမယ်ဆိုတာကို Unicode Consortium ကကြေညာထားတယ်လေ
။ emoji ပုံလေးတွေကို computer operating system စနစ်အားလုံးမှာတုံးလို့ရအောင်လို့ Unicode Consortium က2011ခုနှစ်မှာစပြီးတော့စာရင်းသတ်မှတ်ပေးလိုက်ပြီးမယ်။တကယ်တော့ဒီ emoji ကတ်တုန်းရုပ်ပုံလေးတွေကိုစပြီးတော့ထွင်ခဲ့တာကဂျပန်လူမျိုးတယောက်ဗျ။emoji ဆိုတာကလည်းဒီ picture character ဆိုတဲ့အဓိပ္ပာယ်ကိုဂျပန်လူအတန်ထွက်ထားတာပဲ
အမမဲကိုသားညုံရဲ့ဂျပန်မှာဒီကတ်တွန်းပုံလေးတွေခေတ်စားတာ1992ပိုင်းတွေလောက်ထဲကရှင်အီမိုဂျီပုံတွေကိုစထွင်တဲ့ဂျပန်အမျိုးသားရဲ့နာမည်ကရှီဂဲတာကာကူရီတာတဲ့ဂျပန်ကနာမည်ကြီးဆက်သွယ်ရေးဒိုကိုမိုကုမ္ပဏီကဝန်ထမ်းတယောက်ပေါ့1995လောက်တုန်းကဒီဂျပန်လူငယ်တွေကြားမှာပေချသုံးတာအရန်ကိုခေတ်စားနေတဲ့အချိန်မှာဒိုကိုမိုကသူများကုမ္ပဏီတွေထက်ကိုထူအောင်လို့ဆိုပြီးတော့လူတွေရဲ့ခံစားချက်ကိုပေါ်လွင်စေမဲ့ကတ်တွန်းသရုပ်ဖော်ပုံလေးတွေထွင်ဖို့အတွက်ရှီဂဲတာကာကူရီတာကိုတာဝန်ပေးခဲ့တာပါ။အ
ီမိုဂျီသရုပ်ဖော်ပုံလေးတွေအချိန်တိုအတွက်မှာတစ်ကဘာလုံးကိုမြန်မြန်ဆန်ဆန်ပြတ်ပြီးတော့ကြကြပြပြတုံးလာကြတာနဲ့ပတ်သက်လို့တော့နယူးယောက်မဂ္ဂဇင်းမှာ The Rapid Evolution of a Worthless Tongue ဆိုတဲ့ဒီခေါင်းစဉ်နဲ့အကျယ်တဝင်းကိုဆောင်းပါးတစ်ခုဖော်ပြခဲ့မှုပါတယ်။အဲ့ဒီအချိန်မှာရေးထားတဲ့အတိုင်းဆိုရင်ရှီဂဲတာကကူရီတာကပြုံးနေမဲ့နေငိုနေတဲ့ Smiley Face ရုပ်လေးတွေကနေဂီတတန်စင်ရုပ်လေးအထိအီမိုဂျီရုပ်ပေါင်း186ခုကိုစပြီးတော့ထွင်ခဲ့တာ။သူရအဲ့ကတ်တုံးပုံလေးတွေကိုလူကြိုက်များလို့ဂျပန်ကတခြားတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေကလည်းလိုက်လုလာကြတယ်တဲ့
Apple ကုမ္ပဏီကပထမဆုံး iPhone ကို2009ခုနှစ်မှာစထုတ်တော့ဂျပန်ဈေးကွက်ထဲကိုထိုးဖောက်ဖို့အတွက်ကိုဂျပန်တွေအကြိုက်လုပ်ဖို့လိုလာတယ်ဆိုတာသဘောပေါက်တယ်အဲကြောင့်ဂျပန်ကိုရောင်းတဲ့ iPhone တွေရဲ့ keyboard တွေထဲမှာ emoji ပုံလေးတွေရွေးနိုင်တဲ့ key ကိုစပြီးတော့ထည့်ခဲ့တာအခုတော့တယောက်နဲ့တယောက်ဆက်သွယ်တဲ့နေရာမှာဒီ emoji ပုံတွေကမပါမဖြစ်ဖြစ်လာနေပြီလေ
သဘောဆိုရည်ဒီသိပ္ပံနဲ့နည်းပညာသတင်းကွန်ရက်မှာခုလိုမျိုး emoji ပုံတွေကဘာကိုလွှမ်းမိုးသွားရသလဲဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ခုရေးခဲ့ပူးသေးတယ်ဗျ။ရှီဂဲတာကကူရီတာကိုအင်တာဗျူးလုပ်ပြီးတော့သူ့ရဲ့ပုံလေးတွေဒီလောက်အောင်မြင်တဲ့အပေါ်မှာဘယ်လိုသဘောထားလဲဆိုတာကိုရေးထားတာပါ
။ဂျပန်လူငယ်ရိုင်းနဲ့ကြီးပြင်းလာတဲ့ဂျပန်ကတ်တွန်းဇာတ်ကောင်တွေရဲ့မျက်နှာအမှုအရာမျိုးကိုနမူနာယူပြီးတော့ဒီခန်းစားချက်ကိုပေါ်လွင်စေမဲ့ကတ်တွန်းရုပ်ပုံလေးတွေဆွဲခဲ့တာလို့ရှီဂဲတာကကူရီတာကပြောတယ်လေ။နိုင်ငံတကာမှာသူစခဲ့တဲ့ emoji ပုံလေးတွေအသုံးများလာကြတာနဲ့ပတ်သက်လို့တော့သူကဝမ်းသာပါတယ်တဲ့။သူ့ရဲ့ emoji ပုံလေးတွေဒီလောက်ထိအကြီးအကျယ်ဖြစ်သွားတယ်ဆိုတာသူသတိမထားမိပါဘူးတဲ့။ကမ္ဘာပေါ်မှာဒီမတူတဲ့လူမျိုးယဉ်ကျေးမှုတွေကြားမှာ emoji ရုပ်ပုံလေးတွေကိုဘလို့ဘာသာပြန်သုံးကြတယ်လဲဆိုတာသိရအောင်လို့လဲလေးလာချင်ပါသေးတယ်လို့ရှီဂဲတာကကူရီတာကပြောတယ်ရှင့
်။ဘလောက်တောင်ကြီးကျယ်သွားလဲဆိုရင်တော့သူ့ရဲ့ emoji ရုပ်ပုံလေးတွေကနေပြီးတော့စလိုက်တာ။အခုဆိုရင်ဒီဆက်သွယ်ဝင်ဆောင်မှုပေးတဲ့လုပ်ငန်းတွေကအလားတူ sticker ပုံလေးတွေဖန်တီးလာကြတယ်။ဥပမာဆိုရင်ဒီမြန်မာနိုင်ငံမှာအသုံးများကြတဲ့ Viber မှာဆိုလို့ရှိရင် sticker မျိုးစုံရှိတယ်မဟုတ်လားဗျ။တော်များများကဝယ်တော်မှသုံးရတာမျိုးမဟုတ်လားမဆွေမြမွေ
။အခုခေတ်မှာတယောက်နဲ့တယောက်လက်ကင်ဖုန်းတွေကနေဆက်သွယ်လာကြတဲ့အခါမှာအထူးသဖြင့်လူငယ်တွေကစာသိပ်မရေးတော့ဘဲနဲ့အခုလိုမျိုး emoji ပုံလေးတွေ sticker ပုံလေးတွေနဲ့ပြောပြီးတော့ဆက်သွယ်နေကြတော့တချို့ကဒါတွေကြောင့်မဟုတ်လို့လူငယ်တွေစာမရေးတတ်တော့ဘူးစာလုံးမပေါင်းတတ်တော့ဘူးလို့တော့မှဝေဖန်ကြတယ်ရှင်။ text message ပို့တာတွေစပြီးတော့ခက်စားလာတော့ကလည်းအဲ့လိုမျိုးဝေဖန်ကြတာရှိတယ်။ဘာလို့လဲဆိုတော့ဒီ text message ပို့တဲ့အခါမှာအင်္ဂလိပ်စာကိုအစအဆုံးရေးတာမျိုးထက်ကိုစာလုံးတွေကိုခတ်တူတူချုပ်ပြီးတော့နားလည်တယ်လို့ရေးကြတော့ text message ကအင်္ဂလိပ်ဘာသာကိုဖျက်ဆီးနေပြီလို့ဝေဖန်ခဲ့ကြတာပဲလေ
အခုတော့ဒီ text message ပို့ရင်သုံးတဲ့စာလုံးတွေကလူတိုင်းကြီးပါနားလည်နေကြတဲ့ဘာသာစကားတစ်ခုလိုတော့မှဖြစ်နေပြီလို့ပြောရမယ်မဆွေမြမွေကျွန်တော်တို့အမြဲပြောနေတယ်လို့ပေါ့ဒီ smart လက်ကင်ဖုန်းတွေကလူတွေရဲ့နေတူကနေထိုင်လို့ရှားနေရတဲ့နေရာမှာမရှိမဖြစ်လူလာတဲ့အသုံးဆောင်တစ်ခုလိုဖြစ်နေတော့ဒီလက်ကင်မိုဘိုင်းဖုန်းတွေအပေါ်မှာအခြေခံတဲ့အပြောင်းလဲတွေနည်းပညာတွေကအချိန်တိုအတွင်းမှာကိုသုံးတဲ့သူတွေနဲ့ယဉ်ပါသွားကြတာကြီးပဲလေ
အခု emoji ပုံလေးတွေဆိုရင်လည်းဒီလက်ကင်ဖုန်းသုံးကြတဲ့သူတွေကမှဘာအယုတ်ပုံကိုပို့လို့ရှင်ဘာကိုဆိုလို့ချင်တာလဲဆိုတာအချင်းချင်းသဘောပေါက်နေကြတယ်လို့မျိုးပေါ့ကိုသားညုံရဲ့အဲ့ဒါကြောင့်လဲ Unicode Consortium က Unicode စနစ်အစ်စ်သတ်မှတ်တိုင်းမှာ emoji ပုံသစ်လေးတွေကိုပါထည့်ပြီးတော့စံသတ်မှတ်ပေးနေရတာပေါ့
Unicode Consortium ဖွဲ့စည်းကဘလို computer operating system စနစ်မျိုးမှာပဲဖြစ်ဖြစ်သုံးလို့ရအောင်လို့စံသတ်မှတ်ပေးလိုက်ပြီးဆိုရင် emoji ပုံတွေကို Apple, Google, Yahoo, Microsoft စတဲ့ ID ကုမ္ပဏီကြီးတွေကသူတို့ကုန်ပစ္စည်းတွေနဲ့တင့်တော်မဲ့ရုပ်ပုံမျိုးဖြစ်အောင်လို့နည်းနည်းပြုပြင်ကြရပါတယ်။ဒါကြောင့်မလို့ iPhone ပေါ်မှာတွေ့ရတဲ့ emoji ပုံလေးတွေနဲ့ Android phone တွေပေါ်မှာတွေ့ရတဲ့ emoji ပုံလေးတွေကနည်းနည်းလေးတွေတော့ကွာကြတာပါ။
ရှင်းတဲ့2016မှာစံသတ်မှတ်ဖို့လို့ရထားတဲ့ emoji ပုံ38ခုနဲ့ပတ်သက်လို့လဲ Unicode Consortium ကအကြမ်းမြင်အသိပေးထားပြီဆိုတော့အဲ့ဒီပုံလေးတွေနဲ့ပတ်သက်ပြီးတော့အခုရဲကကိုရေးနေဆွေးနွေးနေကြပါပြီ။ဒီကြတာကတော့ internet ရဲ့ဘာသာစကားတစ်ခုလို့ပြောရမလို့ဖြစ်နေတဲ့ emoji ကတ်တွန်းပုံလေးတွေကပို့ပို့ပြီးတော့များလာဖို့ပဲရှိနေပါတယ်ရှင
်။မဆုမြတ်မှုစူးစီးတင်ဆက်တဲ့ blog ကတွေပြောသမျှအစီအစဉ်အားဆင်ခဲ့ရတာဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်းလာတဲ့စနေနေ့တွေမှာထုတ်လွှင့်ပေးနေရဖြစ်ပါတယ် VOE ကနေစနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
် VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့ မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေညနေ၃နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာချမ်းမသာတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်စနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေရဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအထိအစီအစဉ်ကိုတော့ line တိုမီတာ24 25 32နဲ့53တို့အပြင် line မီတာ190တို့ကပါတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါရှင်အခုတော့ကိုအောင်လွင့်ဦးတင်ဆက်မဲ့ဒါရိုက်လေးလိုင်းအစီအစဉ်အလှည့်ပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးမှာပါရှင
်ရရှိမြတ်မြလွန်ခဲ့တဲ့9နှစ်တာသမရတတမ်းမှာအစိုးရအုပ်ချုပ်ရေးရန်နေရာတိုးတက်ဖို့ကြိုးပမ်းခဲ့ပြီးတော့နောက်လာမယ့်9နှစ်မှာလည်းပြည်သူ့အုပ်ချုပ်ရေးရန်နေရာဖြစ်အောင်အခြေခံဥပဒေမှာဖြည့်ဆွက်သွားမယ်လို့သမရဦးသိန်းစင်ကလာစင်မင်ကုန်းထဲမှာပြောသွားပါတယ်သမရဦးသိန်းစင်လက်ထက်ပြည်သူ့အုပ်ချုပ်ရေးရန်နေရာဖြစ်ဖို့ဘာတွေစွမ်းဆောင်နိုင်ခဲ့တာတွေရှိလဲပြည်သူ့ကိုဗဟုပြုတဲ့စနစ်ဖြစ်ဖို့ဆိုရင်ဘာတွေလိုအပ်မလဲဆိုတာကိုကျွန်တော်တို့ဒီညမှာဆွေးနွေးဖို့အစီအစဉ်ထားပါတယ်ပထမတစ်ပိုင်းအနေနဲ့ကတော့သမရဦးသိန်းစင်အစိုးရလက်ထက်မှာဒီအစိုးရရဲ့အုပ်ချုပ်ရေးရန်နေရာထဲမှာလူမှုပါဝင်ခွင့်ဘယ်လောက်ရခဲ့သလဲဆိုတာကိုဆွေးနွေးမဲ့သူတွေရဲ့အမြင်တွေကိုရေဝေးအနေနဲ့ကျွန်တော်သိချင်ပါတယ်။အရင်ဆုံးတော့ကိုမြာရေး88မျိုးဆက်ညဉ့်ညင်းနဲ့ပွင့်လင်းလူဖွဲ့စည်းကကိုမြာရေးရဲ့အရင်ကိုဆွေးနွေးစေချင်ပါတယ်။ကိုမြာရေးဆွေးနွေးပါဦးခင်ဗျာ။ကျွန်တော်တို့ဒီလွန်ခဲ့တဲ့6နှစ်ကျော်9နှစ်လောက်မှာဘယ်နေရာတွေမှာဘယ်လောက်ထိမြလူမှုရဲ့ပါဝင်နိုင်မှုတွေရှိခဲ့တာတွေ့ရလဲခင်ဗျာ
။ဟိုကျွန်တော်အမြင်ပြောမယ်ဆိုတော့ကျွန်တော်တို့က2012ခုနှစ်မှာသူထောင်းရနေလွတ်လောက်လာတယ်ဆိုတဲ့ခါကျတော့သမရဦးသိန်းစင်ရဲ့အုပ်ချုပ်ရေးကာလမှာ၃နှစ်တာကာလကျွန်တော်မိရလို့ပြောလို့ရတာပေါ့ရှင်းနှစ်နှစ်ကတော့ကျွန်တော်မပြီးပါဘူးတိုးတော့လည်းအဲဒီရှင်းနှစ်နှစ်အတွင်းမှာလည်းလူထုပူပေါင်းပါဝင်ဆောင်ရွက်နိုင်တဲ့အခြေအနေမျိုးတွေကတော့ကျွန်တော်မြင်တာကတော့လေသိမရှိခဲ့ဘူးလို့ကျွန်တော်တွေ့ပါတယ်အဲ့တော့ကျွန်တော်လွတ်လောက်လာပြီးပိုင်းမှာကျွန်တော်ထေချာတွေ့ရတဲ့အားမျိုးဆိုလို့ရှိရင်ရက်ွက်အုပ်ချုပ်ရေးမှုရွေးချယ်တဲ့ကိစ္စရမျိုးတွေမှာလူထုတွေတိုက်ရိုက်ရွေးချယ်တာမျိုးဟိုကျွန်တော်တို့တွေ့ခဲ့ရတယ်လို့နောက်တစ်ခုစီပင်သားပေါ့နော်စီပင်သားဒီဒီဟိုတာဝန်ရှိပုဂ္ဂိုလ်များရွေးချယ်တဲ့အခါမှာနေမီဒီသားလိုက်ပြည်သူတို့ကရွေးချယ်ပွဲပြုတယ်ဆိုတာကိုတွေ့ရပါတယ်တိုးတော်လည်းဒါပေးတာပဲရှိတယ်ကြတကယ်လက်တွေ့ဘဝမှာကြတော့ဘာပြဿနာရှိလဲဆိုတဲ့ခါကျပြည်လူထုကိုယ်တိုင်ကဒီစီပင်သားရွေးချယ်ပွဲမှာဆိုလို့ရှိရင်လူထုစိတ်ဝင်စားမှုအလွန်နည်းတာကိုတွေ့တယ်ဒါအောက်ခြေအဆင့်လေးတွေပါအင်မတန်မှအောက်ခြေကြတယ်အောက်ခြေအဆင့်လေးတွေပေါ့တော့အဲ့ဒီကာလမှာပြန်ကြည့်မယ်ဆိုလို့ရှိရင်ပြည်လူထုကိုယ်တိုင်ကနေပြီးတော့မှဒီတက်တက်ကြွကြနဲ့ရွေးချယ်ပြင်ရှားတဲ့ကိစ္စရမျိုးနောက်တစ်ခုကဒီလူထုပူပေါင်းပါဝင်လှုပ်ရှားမှုကိစ္စရမျိုးတွေမှာကျွန်တော်မြင်လာကြည့်တာထင်ရှားတဲ့ကြောင်းလဲမှုမျိုးဟိုခြုံငုံပြောမယ်ဆိုချင်းအလွန်တရာမှနည်းပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ်က
ြဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမြန်မာရေးအခက်ခက်နေတဲ့ကိုအောင်သူငိမ့်အမြင်နဲ့ပြောပါအောင်ခင်ဗျာကိုအောင်သူငိမ့်ကိုအောင်သူငိမ့်လည်းမြန်မာနိုင်ငံထဲကိုဟိုသွားလိုက်လာလိုက်လုပ်နေတဲ့ပုံကူတယောက်ဆိုတော့ဟိုဒီပြောလူထုကဒီပေါ့လေအုတ်ချုပ်ရေးပိုင်းနေမှာဟိုဝင်ဆက်နိုင်တဲ့အပိုင်းကဘယ်လောက်ထိမြင်ရလဲ
ဟုတ်ကဲ့ဟိုကျွန်တော်စပြောချင်တာကတော့ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေရှိတာပေါ့နော်ဆိုတော့အဲ့ဒီမှာလည်းအကန့်အသတ်တွေရှိပါတယ်ဆိုတော့ဒီအကန့်အသတ်တွေကြားရရပဲဒီသမ္မတဥပဒေစိတ်အစိုးရအနေနဲ့ပြည်ရင်တောင်းလဲရေးကိုဒီလောက်တန်တော့လုပ်ခဲ့တာတွေရှိပါတယ်ဆိုတော့အထူးသဖြင့်ပြောရမယ်ဆိုရင်ဒီ2008ဖွဲ့စည်းပုံရာဒီနယ်တိုင်းဒေသကြီးအစိုးရတွေကျွန်တော်တို့ဟိုလုပ်ပိုင်ခွင့်ရုပ်ပြချပေးပါတယ်ဆိုတော့အဲ့ဒီမှာပဲခုနပြောတဲ့ကျွန်တော်တို့municipal အုပ်ချုပ်ရေးဆိုလို့ရှိရင်ဒီနယ်တဲ့တိုင်းဒေသကြီးဆိုရတယ်မှာအခု municipal နဲ့ပတ်သက်တဲ့လုပ်ပိုင်ခွင့်တွေရှိလာပါတယ်ဆိုတော့အဲ့ဒါအပြင်ကိုဒီကျွန်တော်တို့ရက်ကြီးအုပ်ချုပ်ရေးပေါ့နော်ရက်ွက်နဲ့ကြီးရွာကျွန်တော်တို့အုပ်ချုပ်ရေးမှုကိစ္စမျိုးတွေမှာကျတော့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာတော့စိတ်မပေးတော့ပါဘူးဒါပေမဲ့လည်းဒါသမရဦးသိန်းစင်ဆိုရလက်ထက်မှာလည်းဒီအောက်ခြေပါပေါ့နော်ခုန municipal အပါဝင်ပေါ့ဒီခုနကြည့်ရအောက်ခြေမှာအုတ်ချုပ်ရေးအစီအစဉ်မှာတော့ကျွန်တော်တို့ရွေးကောက်ပွဲတွေလုပ်ပိုင်ခွင့်ရပါတယ်ဆိုတော့ဒါပေမဲ့လည်းအကန့်အသတ်တွေအများကြီးရှိပါတယ်ဆိုလိုတာကကျွန်တော်တို့မှာဟိုဓာတ်ရိုက်ရွေးချယ်တင်ပြောင်းမဟုတ်ဘူးခင်ဗျကျွန်တော်တို့မှာလူတကူမဲတမဲပြီးလို့ရတဲ့စနစ်မျိုးမဟုတ်ဘဲနဲ့ကျွန်တော်တို့မှာခုနပြောသလိုတော့အိမ်တော်စုဦးစည်းရပဲသွားပြီးတော့မဲပြရတဲ့အခါကျတော့ဒါကပြောမယ်ဆိုရင်ဒီလူပြည်စီအတူရောလို့လည်းပြောလို့ရတယ် တနည်းတစ်ပုံအားဖြင့်တော့ကျွန်တော်တို့ဒီမိုကရေစီရှိလာတယ်လဲပြောလို့ရတယ်ပေါ့နော်ဒါမျိုးတွေရှိပါတယ်အဲ့တော့နောက်တစ်ခါကျတော့နောက်ထပ်ဆက်ပြီးတော့ဖြစ်လာတဲ့အနေအထားကတော့ဒါဖွဲ့စည်းပုံမှာလည်းမပါပါဘူးဖြစ်လာတဲ့အနေအထားတော့ကျွန်တော်တို့ပြည်သူခြေပြီးအုပ်ချုပ်ရေးပေါ့နော်ဒါမျိုးဆိုပြီးတဲ့ခါကျတော့အခုကော်လေးကော်လို့ခေါ်တဲ့ကော်မတီလေးခုပေါ့ဒီအောက်ခြေအစင်းတွေမှာကျွန်တော်တို့ပြည်သူလူထုရဲ့ပါဝင်မှုရအောင်ဆိုပြီးတော့ဒီလိုလုပ်လာတဲ့အပိုင်းခြားတာတွေရှိပါတယ်တော့ဒါလည်းဟိုတစုံတရာဟိုတချို့မျိုးနယ်တွေမှာအောင်မြင်တယ်တချို့မျိုးနယ်တွေမှာလည်းမအောင်မြင်ဘူးဒီလိုတွေထားရရှိပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒီအာဆီယံလူမှုဖိုရမ်ကကိုကျော်လင်းဦးလည်းကျွန်တော်ဆွေးနွေးပွဲအတွက်ရောက်နေပါတယ်ကိုကျော်လင်းဦးအမည်ရောဆွေးနွေးပါအောင်ခင်ဗ
ျဟုတ်ကဲ့ဟိုဟာပေါ့ခဏကိုအောင်သူချင်းနဲ့တစုံတရာပြောသွားပါပြီအဲအဲ့ဒီဟိုဟာပေါ့လက်ရှိပြည်ပြောင်းလင်းမှာအဲ့ဒီကော်လီကော်ပေါ့ဗျာကော်လီကော်ဆိုတာကဒီဒီအဲဒီမျိုးနဲ့အစ်စ်မှာကော်မတီတွေသူတို့ဖွဲ့ထားတာရှိပါလားအဲ့ဒါတော့ဒါသမာယုံရဲ့ညွှန်ကြားချက်နဲ့ဒီကော်မတီတွေကိုဖွဲ့ဖို့လိုအပ်တယ်ဆိုပြီးတော့မှအဖွဲ့ထားတာရှိတယ်အဲ့ဒီကော်မတီတွေရဲ့အဲလုံခြုံရေးပေါ့နော်ဒါပဲပဲဟိုပြဿနာကျွန်တော်တို့ကအောက်ရှေ့မှာမြင်ရတဲ့ကိစ္စကဘာလဲဆိုတော့ကော်မတီတွေရဲ့ကော်မတီတွေမှာပါတဲ့လူတွေကဘယ်သူတွေလဲဆိုတဲ့အခါကျတော့တက်ဆိုင်ရာဒီထရေအုပ်ချုပ်ရေးဦးစီးဌာနကသူတို့နဲ့ဆက်ဆက်တဲ့လူတွေသူတို့နဲ့ပတ်သက်တဲ့လူတွေကိုသာဒီကော်မတီထဲမှာပါနေတဲ့အခါကျတော့လူလူရဲ့ယုံကြည်မှုကဟိုဟာပေါ့နော်လူလူရဲ့ယုံကြည်မှုကအားနည်းတဲ့သဘောတော့အခုကျွန်တော်တို့ကတွေ့နေရတဲ့သဘောတော့တွေ့ရပါတယ်ဗျ
โอเคကိုကျော်လင်းကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဟိုပါဝင်မှုကျွန်တော်တို့တက်ကိုဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်ကျွန်တော်တို့ကလောင်နာမည်ကိုမူးတစ်တို့မင်းသူတို့နဲ့စာရည်လည်းရေးနေတဲ့ပုံစံတယောက်ရှိပါတယ်ကိုမင်းသူဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုကကျွန်တော်အိမ်ကဒီကင်မရာအသေးအချိန်ပေးတာတောင်းတစ်စက်ဒီပေါ်ကိုမှတ်လိုက်တာပါအကြောင်းလေးကတော့ဟိုတတိယတာဒီနေ့ဟာကဘာလဲဆိုတော့ဒီစစ်မှန်တဲ့အကြောင်းအဲ့တခုတော့ဟိုဒီကအတိအကျဒီကတော့မအောင်ရှိတဲ့ဒီပေါ်ပေါ်ကိုခေါင်းကိုတက်ကိုဒီလက်တက်မဲ့ဒီတိုင်းရောက်တော့သူရကိုရောက်တော့သူပေါ်ရန်တောင်းလဲရရှိတယ်ခင်ဗျအောက်ခြေကြီးခင်းတဲ့ကြောင်းလေးကိုမကြောက်ဘူးအဲ့ဒီအချိန်ကိုပါဒီခရန်တော့လောက်ရောက်လာတဲ့အချိန်ကတော့ပို့ပြီးတော့ကသူ့ရဲ့ကြောင်းလေးမဖြစ်နိုင်တာရေပို့ပေါ်လာတော့နော်ဟုတ်ပါမယ်နေချင်းသားတွေကလွတ်ပြေးနေဆိုတယ်လေဆိုတော့ကြောင်းသားအိုင်ကိုပြန်ပြီးတိုင်းကြည့်တာငယ်ပြတ်ချက်မကြားလို့ပြန်ထိုင်လာတယ်ခင်ဗျအဲ့ဒီနဲ့ပတ်သက်တဲ့ဆိုလို့ရှိရင်အခုဒီသူရကဒီနေ့လည်းဆက်လာပါလေဒီကျောင်းလေးဆိုတဲ့ဒီနောက်တစ်ခုတည်းကိုလောက်တာဖြစ်ပြီးတော့တဲ့နိုင်ငံရေးအားလူဒီပေါ့မှုပိုင်းမှာကနေနေနေမှာတော့ဒီလိုမျိုးကိုဒီနေ့ဆွေးနွေးပွဲမှာသိတာမျိုးတွေမရှိဘူးပေါ့နော်အဲ့ဒါနဲ့ဒီနေ့ရတာဆိုချုပ်ကန်နေတာမျိုးရှိတယ်တကယ်လည်းဝေးရတယ်သိချင်တာကိုမရှိသေးဘူးနောက်စီးပွားရေးတွေရတာတော့ရှင်လည်းသိတာရတဲ့ကျောင်းသားတော့မရှိဘူးပေါ့နော
်ဟုတ်ကဲ့
တယ်လီဖုန်းသင်္ကေတတွေဆိုတာဟိုပြီးရတဲ့ကျောင်းလေးတွေပြောလို့မရဘူးပေါ့
ဟုတ်ကဲ့
ဒီစီဝိုင်းရတူရှင်ကနိုင်ငံသားကအမြင်တင့်တယ်အောင်ဝေးရတယ်ဒီစီခုနအောင်လုပ်တဲ့အကြောင်းလေးဆိုတော့အမြင်နဲ့ကတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျော်ရန်ကုန်မြို့ဗိုလ်တော်ကိုကျော်လည်းရှိနေပါတယ်ကိုကျော်အမြင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်နှစ်ပိုင်းခုပြီးတော့ဆွေးနွေးရှင်ပါတယ်ပထမဆုံးလက်ရှိဆိုရလက်ထက်တိုးတက်မှုများရဲ့ဒုတိယလိုရတော့ဆက်ဆိုတော့ကျွန်တော်နှစ်ပိုင်းခုပြီးတော့ဆွေးနွေးမှာပါပထမဆုံးကျွန်တော်ပြောချင်တာကတော့ပြည်သူ့လွတ်တော်ကြီးလက်ညှိုးထောင်ကောင်းမြတ်လွတ်တော်ဘဝမှာလွတ်မြောက်ခဲ့ပါသည်ပြည်သူကိုရာနှုန်းပြည့်အစ်ခင်တော်စနစ်တော်မြောက်သေးပါသတင်းမီဒီယာလွတ်လွတ်ခွင့်အတော်အသင့်လွတ်လွတ်စွာပြောဆိုနိုင်ခွင့်ရလာခဲ့ပါသည်ကားများတယ်လီဖုန်းများအစ်ခင်ဆောက်အုံများအချို့တွတ်တက်မှုရှိလာခဲ့ပါသည်ပြည်စင်လွတ်တော်အချက်များကိုဆက်လက်ပြီးတော့ပြောပြပါမယ်တရားစရာရောင်းဝယ်များကိုတုံးစွာတွင်ပိုးလင်းမြေသားမှုမရှိပါဒေါ်လာငွေအတော်များများစီးပြောင်းနေကြောင်းကိုတွေ့ရပါသည်။ဘယ်စနစ်ဒီလုံးဝမှားယွင်းနေသည်။ဘယ်စနစ်မှာပြည်သူလူထုအတွက်လုံးဝအကျိုးမပြုဘဲလက်ဆုပ်စာခိုးနေများစစ်ကောင်စုံများအတွက်သာအကျိုးပြုနေကြောင်းတွေ့ရပါသည်။နိုင်ငံတွင်ခြားဆက်မှုတွေကြီးမားနေပါသည်။၎င်းဝင်များကိုနိုင်ငံခြားပြည်များသို့ဖြည့်ပြောင်းနေရသဖြင့်ဒေါ်လာစီးသည်တစ်ဖြည်းဖြည်းတက်လာပါသည်။ဤကျိုးဆက်ကြောင့်ပြည်တွင်းကြီးငွေနှင်းများနေပါသောသဖြင့်စီဝေးကြတဲ့မှုများကိုခါစီးခနေကြရပါသည်နောက်ဆုံးအချက်အနေနဲ့ပြောလို့ဒီမှာတိုင်းပြည်ကောင်းဆောင်များသည်ပြည်သူလူထုအပေါ်စေတနာထားသူလူနဲ့အကြည်ဆန်သောသမတ်မဲမရှိသောလုံရများကို ောင်းကြကြလုံးနေကြောင်းတွေ့ရှိရပါသည်၎င်းတို့ကိုရတဲ့ရင်အဆင်ပြေပြီဖြစ်ပါကြောင်းတုံ့တက်တင်ပြပေးသည
်ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါပေမဲ့ကျွန်တော်တို့ကအခုကဘယ်လိုပြောမလဲသူအုတ်ချွေနဲ့ပတ်သက်ပြီးအဓိကကျွန်တော်တို့ဆွေးနွေးနေတာပေါ့နော်အုတ်ချွေကဏ္ဍမှာနောက်လူလူရဲ့ပါဝင်မှုအခန်းကဏ္ဍနဲ့ပတ်သက်လို့အဓိကဆွေးနွေးနေတော့တချို့လူတွေကကျွန်တော်တို့ဒီဆွေးနွေးခွင့်နဲ့အဓိကကျွန်တော်တို့ဆွေးနွေးခြင်းနဲ့အကြောင်းအရာနဲ့နည်းနည်းလေးဟိုလွှဲနေရလို့ယူဆပါရဲကျွန်တော်အဲ့တော့ကျွန်တော်တို့အဓိကအခုဒီနေ့ဆွေးနွေးနေတာကတော့ဒီသမရာဦးသိန်းစင်လက်ထက်မှာပြည်သူ့ဘိုးပြည့်ရဲ့စနစ်ဘယ်လောက်ထိလုံနိုင်ခဲ့သလဲနောက်ရှေ့မှာတော့သူနောက်လာမယ့်9နှစ်မှာလဲသူခွင့်ရမယ်ဆိုရင်သူလောက်ချင်တယ်ဆိုပြီးတော့မင်းငုံးထဲမှာပြောသွားတယ်ဆိုတော့ဒါကိုကျွန်တော်တို့အဓိကကျွန်တော်တို့ဆွေးနွေးဖို့ရည်ရွယ်ထားတာပါဆိုတော့သမရာကြီးပြောသွားတဲ့အထက်မှာတော့ဒီနောက်လာမယ့်9နှစ်မှာလဲပဲပြည်သူ့အုပ်ချုပ်ရေးရန်နေရာဖြစ်အောင်အခြေခံဥပဒေမှာဖြစ်ဆက်ချင်ပါတယ်ဆိုပြီးသူကပြောသွားပါတယ်ဆိုတော့တကယ်လို့ဒါဒီလိုဖြစ်ဖို့ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဘယ်ပိုင်းနေမှာအဓိကပြင်ဖို့လိုမလဲဆိုတော့ကျွန်တော်ကောင်သူငယ်ကပြောသွားပါတယ်ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းဟိုတိတ်ပြီးတော့ခွင့်ပြုထားတာမရှိဘူးဆိုတော့ကျွန်တော်တို့ဘယ်ပိုင်းနေမှာအဓိကလမ်းဖွင့်ပေးဖို့လိုမလဲကောင်သူငယ်အရင်ဆွေးနွေးပါအောင်ခင်ဗ
ျဟိုကျွန်တော်အဓိကထောက်ပြချင်တာကတော့ကျွန်တော်တို့ခေါ်တဲ့ local government ပေါ့နော်ဒီတန်တရာအုပ်ချုပ်ရေးလို့ခေါ်တဲ့အပိုင်းနေမှာပြင်ဖို့လိုပါလိမ့်မယ်ဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံပြန်ကြည့်ရင်ခုနရက်ွက်နဲ့ကြီးရောအုပ်ချုပ်မှုတွေပြန်ကြည့်ရင်သူတို့ကအတိအကျဘယ်လိုရွေးရမလဲဆိုတာမပါဘူးပြဖွဲ့စည်းပုံမှာအဲ့တော့ဘယ်လိုရရမလဲဆိုတဲ့ခါကျတော့အလုံးကြီးနိုင်ကြိုင်ပင်ပြီးတော့ရရမယ်ဆိုတာတော့ပဲပါတယ်ပေါ့နော်ကျွန်တော်အဲ့လိုအနေထားမှာကျွန်တော်အမြင်ကတော့ဖြစ်စေချင်တာကဒီအောက်ခြေရက်ွက်နဲ့ကြေးရအုပ်ချုပ်ရေးမှုတွေမှာလည်းကျွန်တော်ဒါကျွန်တော်2023ခုနှစ်မှာလည်းတွတ်တော်ဥပဒေပြတ်ထားမှာလေကျွန်တော်အဲ့တော့ဒီမဲပေးတဲ့ပုံစံကလူတကူမဲတမဲမဟုတ်ဘူးဗျာကျွန်တော်တို့ကဒီအိမ်တော်ဦးစီးရပဲသွားပြီးတော့ရက်ွက်တစ်ခုကမဲပေးရတဲ့ပုံစံမျိုးဖြစ်နေတယ်နော်ကျွန်တော်ဒါမျိုးတွေကကျွန်တော်တို့ရှေ့လျှောက်သွားမယ်ဆိုရင်ပြင်သစ်တဲ့ကိစ္စတွေပါနောက်တစ်ခါခုနောက်ဆုံးသမ္မတဦးသိန်းစိန်ပြောတဲ့နေကွန်းရှိပါတယ်ဒါအိမ်မှာဆိုလို့ရှိရင်ကျွန်တော်တို့မြို့နယ်မှာဆိုလို့ရှိရင်မြို့နယ်အုပ်ချုပ်ရေးမှူးတွေကဤလက်တယ်ပေါ့ဗျာရွေးကောက်ပြင်ပြရမယ်နောက်တစ်ခါကျတော့မြို့နယ်မှာဆိုလို့ရှိရင်လည်းအတိုင်းပင်ကကောင်စီဖြစ်ဖြစ်သို့မဟုတ်မြို့နယ်ရဲ့အုပ်ချုပ်ရေးကိစ္စတွေကိုတိုင်ပင်ဖို့ကောင်စီရှိရမယ်ဆိုတဲ့ဟာမျိုးပေါ့ဆိုတော့ဒါကတော့နိုင်ငံတကာမှာလည်းရှိပါတယ်ဆိုတော့ဒီလိုအနေအထားမျိုးဖြစ်လဲဖြစ်တဲ့လို့ဖြစ်ပါတယ်ချီရှောက်ဒါမဲ့အသက်တန်းနေပါလေဒီကိစ္စတွေစဉ်းစားနေလို့ကျွန်တော်ထင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်ကိုမြားရေးအမြင်ရောခင်ဗျာကိုမြားရေးကျွန်တော်ဒီအခြေခံဥပဒေတဲမှာပါတမန်ကြီးကသူကဖြစ်ဆက်သွားကျင်တာရှိတယ်ဆိုပြီးသူကပြောရဲဆိုတော့အခြေခံဥပဒေမှာဘယ်ပိုင်းနေမှာအဓိကဟိုဒီလိုပြောပြည်သူ့အုပ်ချုပ်ရေးပေါ်ဒီဒေသနာအုပ်ချုပ်ရေးအားကောင်းလာဖို့ဆိုရင်ဘယ်ပိုင်းနေမှာပြင်ဖို့လိုမလဲ
။ဟိုအဓိကဗျအခြေခံဥပဒေပြင်ဆင်ရေးအပိုင်းကိုပြောလာတဲ့ခါကျတော့ဒီလူလူအားကောင်းပါဝင်ဖို့ဆိုလို့ရှိရင်အခြေခံဥပဒေကိုယ်တိုင်ကလူထုစန္ဒသဘောထားကြည့်ဘူးတဲ့အခြေခံဥပဒေတရားဖြစ်ဖို့လိုမယ်လို့ကျွန်တော်မြင်တယ်ဗျ။အဲ့တော့ဘယ်ပိုင်းနေဆိုတာအထက်အခြေခံဥပဒေရဲ့သဘောတရားမှာကဟိုအုပ်ချုပ်ရေးအစဉ်အဆက်ပိုင်းမှာရွေးချယ်ခံမဟုတ်တဲ့ပုဂ္ဂိုလ်များပါဝင်ဆောင်ရွက်တဲ့ဟာကိုပြဋ္ဌာန်းထားတဲ့အခြေခံဥပဒေဖြစ်နေ။အဲ့ဒါကိုအဓိကညွှန်းဆိုထားတဲ့အခြေခံဥပဒေဖြစ်နေတယ်။ဖြစ်နေတယ်ဆိုတဲ့အခါကျတော့ဒီအခြေခံဥပဒေရတော့ကျွန်တော်မြင်တဲ့အမြင်ပြောမယ်ဆိုရင်ဒီလူထုကူအောင်ပါဝင်ဆောင်ရွက်နိုင်မယ်အပိုင်းလူလူချီပြီးဟိုအုပ်ချုပ်ရေးတခုပေါ်လာဖို့ဆိုတဲ့ဟာကဒီ2008အခြေခံဥပဒေတော့ဘယ်လို့မှမရဘူးဗျအဲ့တော့ဘယ်အပိုင်းကိုပြင်မယ်ဆိုတဲ့ဟာကဟိုကျွန်တော်မြင်တာကတော့ဟိုမှုတက်နေတဲ့မုတ်တခုကိုကောင်းတာလေးလှီးစားမယ်ဆိုတဲ့သဘောနဲ့သွားတူနေတယ်ဗျအမှန်တော့အဲ့မုတ်ကိုကျွန်တော်တို့လွတ်ပြလိုက်အမှအစ်တစ်ခုကျွန်တော်ဖန်တီးရလိမ့်မယ်လို့ထင်တယ်ဆိုတော့ကျွန်တော်အဲ့လိုပဲကျွန်တော်ပြောချင်တယ်အဲ့တော့အချက်တဲ့ဒီနဲ့အထဲမှာရှိတဲ့ဟာတွေကိုကျွန်တော်တို့ကပြောမယ်ဆိုရင်ပြောကြအရင်ကျေပြန်သွားပြီ
ဟု
တ်နောက်တစ်ခုကကိုကြည့်ဖို့တဘောတရားပါဗျာအားလုံးလက်တည်တဲ့အတိုင်းပဲဗျာအရေးချက်ခံမဟုတ်တဲ့လူတွေရဲ့ဟိုဗီဒီယိုကတအားကြီးထွားနေတော့ဘယ်လိုမှကျွန်တော်တို့အဲ့ဒါပြည်သူလူထုအခြေပြုနိုင်ငံရေးတရားပြည်သူလူထုအခြေပြုအုပ်ချုပ်ရေးတရားကိုကျွန်တော်တို့ဖော်ဆောင်နိုင်မှာမဟုတ်ဘူးဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီကိုကျော်လင်းဦးတဘောတရားဆွေးနွေးပါအောင်ခင်ဗျာကိုကျော်လင်းဦးတကယ်လို့ကျွန်တော်ဒီဟိုပြည်သူလူထုဘိုင်းကအုပ်ချုပ်ရေးဘိုင်းမှာဝင်လာဖို့ဆိုလို့ရှိရင်ကျွန်တော်တို့ဘယ်အပိုင်းနေမှာပြင်ဖို့ဆင်ဖို့လိုမလဲ
အော်ကြည့်ကြတော့ဗျာကျွန်တော်တို့နားလေတာကတော့ဒီတမန်ဦးသိန်းစိန်လက်ထက်မှာဒီခုနပြောတဲ့ကော်လီကော်ပေါ့ဗျာကော်လီကော်ကတော့သူတို့ဟာသူနီးသူဟန်လည်းတော့လုတ်ခဲ့တာတော့ရှိပါတယ်အဲ့တော့အဲ့ဒီကော်လီကော်ရဲ့ဟိုလုံနိုင်ခွင့်ပေါ့နော်အဲ့ဒီကော်လီကော်ရဲ့လုံနိုင်ခွင့်ကိုဟိုဘယ်လောက်ထိညာပေးလဲပေါ့နောက်တစ်ခုကတော့အခုကတော့ကျွန်တော်နားလေတာကတော့ဦးသိန်းစိန်ပြောနေတဲ့ကိစ္စကတော့လာမယ့်ဒီအစိုးရတရားသိဆိုလို့ရှိရင်တော့ပြည်သူကနေဗြဟ္မာဥဆောင်တဲ့ဆိုတာဟိုပြည်သူကနေဗြဟ္မာဒီပြည်သူရေချေခံနေရနေမှာဥဆောင်တဲ့ဒီအ တန်းနေဖြစ်မယ်ဆိုတဲ့ကိစ္စကိုသူတို့ကဥသိန်းဆရာပြောနေတဲ့ခါကျတော့ဒါလည်းကျွန်တော်ထင်တယ်တုံတရားတော့ဟိုလမ်းဘဲဆိုတာတန်းမှာတော့ဖြစ်နိုင်ကြတော့အများကြီးရှိပါတယ်အဲ့တော့ဟိုကျွန်တော်မြင်တာကတော့ဒီလမ်းဘဲဆိုတာတန်းမှာဒီပြည်သူကရွေးချယ်တဲ့အဲဒီဟိုပေါ့နော်လေဒီအစိုးဒီတော့ရွေးချယ်တဲ့ဟိုသက်ဆိုင်ရာမြို့နယ်လိုက်တဟိုမြို့နယ်လိုက်ဟိုဟာတွေကဘလို့ရွေးချယ်မလဲဆိုတာကတော့ကျွန်တော်တို့ကတော့စောင့်ကြည့်ရမယ်သဘောတော့ရှိနေတော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီမှာသောတာရှင်တယောက်ပေးထားတဲ့စာဆောင်လဲကျွန်တော်တို့ဒီနေရာမှာကြပ်ဖြတ်ပြီးတော့ဖော်ပြခြင်းပါတယ်သူကတော့ရှမ်းပြည်တောင်ပိုင်းကကိုဦးပါကျွန်တော်တို့ဆွေးနွေးပွဲတွေကိုမကြာခဏစာပေးဖို့ဆွေးနွေးတဲ့ပုံကူတယောက်ပါသူကတော့ဒီကြွေးကြော်တဲ့အစ်စ်ပါတဲ့ဒါသမရရဲ့ဒီအခုပြောတဲ့စကားအတိတ်ကိုရေဝူရဆန်တဲ့အတွက်မဲဆွယ်စကားလိုပဲယူဆပါတယ်ငါးနှစ်တက်တန်းမှာစင်ရမွတ်တင်မှုပပျောက်ရေးဆိုတဲ့ကြွေးကြော်တဲ့ကိုလည်းလူတိုင်းသိပါဒါပေမဲ့အယူဆွေးနေတဲ့ခေါင်းသာရန်ပြီးကိုမလုပ်တဲ့ရန်နေရာကြောင့်အလုံးမဖြစ်ခဲ့ပါဘူးတဲ့နောက်ပြီးတော့ evaluation အားနဲ့လုံးတဲ့ပွဲပြီးမိသည့်တစ်ခုပဲဖြစ်နေပါတယ်အခုဆိုရင် one stop service ကိုမိတ်ဆက်လာတာဆိုရင်လည်းလူရင်းကိုမရောက်သေးပါဘူးတဲ့မြမအစင်လာမှာရမ်းမိရပ်ပဆိုတာတော့ရှိပါတယ်1990ကာလတွိုင်းမှာကျွန်တော်တောင်တန်းဒေသတွေရောက်တုန်းကရွာတိုင်းလူလူမှမြို့ပေါ်ရုံးကနာဆရာတွေလို့ဖို့ရဝတ္တဥက္ထာကတယောက်ရမ်းမိရပ်ပတကြီးကတယောက်ထားတာမျိုးတွေတွေ့ဦးပါတယ်ဒီလောက်ပဲဖြစ်နိုင်မှာပါတဲ့ admin ကိစ္စဆိုတာသက်ဆိုင်ရာကျွမ်းကျင်မှုတွေကိုလေ့ကျင့်သင်ကြားရေးမှာလုပ်နိုင်တဲ့ကိစ္စမျိုးဖြစ်နေပါတယ်ဒါကြောင့်ကြွေးကြော်စံပြောင်းသွားတာလို့ပဲယူဆပါတယ်မြန်မာပြည်မှာတကယ်တမ်းလိုအပ်နေတာကတရားဥပဒေစိုးမိုးရေးအချင်းပြည့်ချဆမှုအမှန်တကယ်ပပျောက်ရေးပါတယ်မြန်မာစီလူရဲ့စကားတွေကတော့ကျွန်တော်အမြင်ကတော့ဒါဖွာတာတက်တက်လောက်ပဲလို့ယူဆပါတယ်ဆိုပြီးတော့သူကတော့တိတ်ပြီးတော့ဟိုယုံကြည်မှုမရှိတဲ့သဘောထားကိုပြောသွားပါတယ်ခင်ဗျာအခုကျွန်တော်တို့ဒီလေလိုင်းဆွေးနွေးပွဲအတွက်ကိုဟိုစင်ကူကကိုနေဦးလင်းလည်းရောက်နေပါတယ်ကိုနေဦးလင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคအဲ့ဒါလေးကတော့ဗျာဟိုကျွန်တော်စာဖတ်တာနဲ့နိုင်ငံခြားအတွေ့အကြုံနဲ့ပြောမယ်ဆိုရင်တော့ဟိုတုန်းကတော့ကျွန်တော်သိသလောက်ပေါ့နော်လွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာပုံမှုအောင်အတင်ပြချက်တခုရှိပါတယ်အဲ့ဒါကဘာလဲဆိုတော့ National Service ဆိုတဲ့ကိစ္စမျိုးပေါ့နော်ဆိုတော့အခါကျတော့ admin ကိုသွားမယ်ဆိုတာဆိုလူတိုင်းကပြောနေတယ်ပြည်သူအုပ်ချုပ်ရေးတို့ဘာလို့ပြောနေကြအဲ့တော့နံပါတ်1ကအုပ်ချုပ်ရေးရန်တရားလုပ်မယ်ဆိုရင် skill ဆိုတာလုပ်မယ်ဗျာရွယ်ချက်တွေလည်းလုပ်မယ်ဆိုတဲ့အခါကျတော့စင်ကာပူမှာဆိုလို့ရှိရင်တော့လူတိုင်းဟန်နေရှင်နဲ့ service ယောက်ျားလေးတိုင်းဟန်နေရှင်နဲ့ service လုပ်ကိုလုပ်ရတယ်ဗျာလုပ်ကိုတော့ဥမာတကူဒီနိုင်ငံမှာဆိုရင်ဥခွန်ငန်းဆိုရင်ဗျာတို့အုပ်ချုပ်ရေးယူတယ်ပေါ့ဒါအတိုက်ခံရသွားတဲ့နေရာပေါ့နော်ဒါပေမဲ့တို့ဟန်နေရှင်နဲ့ service ကနေရှင်နဲ့ service practice လေ့ကျင့်ပြီးတော့မှသူကသူ party ကွဲကွဲအုပ်စုကွဲကွဲအုပ်ချုပ်ခွင့်ရတာလေဆိုတဲ့အခါကျတော့ဟို game ဟို platform တစ်ခု ground တစ်ခုကိုတို့အတူတူရှိခဲ့ပြီးတဲ့နောက်မှာသူတို့ကဒီဥစ္စာကို national service ရှိပြီးသားလူကြတော့မှအုပ်ချုပ်ရေးကိုယူတာလေအခုမှတခုအမေရိကန်မှာဆိုလို့ရှိရင်လည်းပြည်နယ်မျိုးမျိုးကွဲတယ်ဗမာပြည်ကလူတွေတော်တော်များများအများကြီးပြောကြတယ်ဗျအမေရိကန်ဒီမိုကရေစီအမေရိကန်ဒီမိုကရေစီဒါပေမဲ့အမေရိကန်နိုင်ငံမှာလို့ national service လုပ်ပါလို့ပြောရင်ဘယ်သူမှစိတ်ဝင်စားဘူးဆိုတဲ့သဘောမျိုးဖြစ်နေအဲ့တော့တာဝန်ယူမှုတာဝန်ခံမှုမရှိဘဲနဲ့တော့ဘယ်အုပ်ချုပ်ရေးရန်တရားလုပ်လို့ပြည်သူပဲလုပ်လို့တူဦးတယောက်ကပဲညွန်ကြားညွန်ကြားဘလို့မှမဖြစ်နိုင်ဘူးဗျာဘာလို့လဲဆိုတော့ platform တစ်ခုမှ ground တစ်ခုကိုမရှိခဲ့တဲ့အတွက်ဒီနေ့ဗမာနိုင်ငံမှာလှုပ်ရှားနေတဲ့နိုင်ငံရေးကိုကြည့်လိုက်လို့ရှိရင်ဟုတ်တယ်မလားစာရေးဆရာကလည်းသူထင်တာပြောတဲ့အတိုင်းပြစ်ချစ်တယ်ပေါ့ဟိုစစ်သားကလည်းသူထင်တာပြောတဲ့အတိုင်းပြစ်ချစ်တယ်ပေါ့နိုင်ငံရေးတွေမှာလည်းအတူတူပဲဗျာဒါပေမဲ့တို့မှ platform တစ်ခုမှအတူတူမလျှောက်ခဲ့ဘူးလေအဲ့ဒီအခါကျတော့တို့ဘာဆိုတော့ဒါရင်းနေလွဲနေအဲ့တော့ဘယ်စနစ်တစ်ခုကိုပဲခင်ဗျာကြိုက်တဲ့စနစ်တီးဆောက်နော်ခုနပြောတဲ့ ground တစ်ခုရှိတဲ့ platform တစ်ခုမရှိဘဲနဲ့တော့မလုပ်ဘူးပဲနဲ့တော့ဘယ်စနစ်ကိုတည်ဆောက်တည်ဆောက်မဖြစ်နိုင်ဘူးလို့ပဲကျွန်တော်ကတော့ပြောချင်တယ်ဗျာ
ဟုတ်ကဲ့ခင်ဗျာကိုနေဦးလင်းကျေးဇူးတင်ပါတယ်ဟိုလူတို့ကဒီအုပ်ချုပ်ရေးမှာပါနိုင်မှုဆိုရင်တော့ဒီအစိုးရဘက်ကဟိုလမ်းဖွင့်ပေးနိုင်မှာဟိုဖြစ်နိုင်မဲ့အခြေအနေပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းဒီစစောပြောတယ်လို့ဒီလူလူအနေနဲ့ရောအခုတကယ်လို့အုပ်ချုပ်ရေးပိုင်းနေမှာဟိုအ ਨੇ ဆုံးဒီရက်ကျွေးလောက်မှာအုပ်ချုပ်ရေးပိုင်းနေမှာတာဝန်ယူနိုင်မဲ့အခြေအနေတွေနောက်ပြီးတော့ဟိုကျွမ်းကျင်မှုတွေရောဟိုရှိနေပြီလားကိုအောင်သူငိမ့်အမြင်ကိုပြောပါဦးခင်ဗျာ
အကတော့အခုလက်ရှိပေါ့ခုနပြောတဲ့ပြည်သူလူထုတွေဘက်ကလည်းပြောမဆွဲဘူးခုနခေါ်လေးခေါ်လို့ခေါ်တဲ့ကိစ္စတွေရက်ကြီးအုပ်ချုပ်ရေးတွေမှာဝင်ပါဖို့စိတ်ဝင်စားတဲ့ကိစ္စတွေရှိပါတယ်ဆိုတော့အဲ့တော့ဒါကလည်းဟိုကျွန်တော်တို့ပြည်သူလူထုဘက်ကဟိုရှေ့ဆက်ပြီးတော့လုပ်ရမယ့်ကိစ္စတွေပါ
So time you know who change yarn mono or chum yoga. They say who are them look in look like the case or locate a bureaucracy look for Ocho Yene, Nanga look for a good she won Zero Town she did with a case one. A good solution general the Pamela Pamela Secretary for the Nera to Kanaki Sari Lukwale. So not a Kagaro General, the Colego, Kisama solution there, Yoma solution through a big door, Sumia Prim Yavau, baby and Yaila Lukan Yavau, Dame, Joyce Muyare, Jumping Yarebo. So the Lukisa Muriale, Pazibo Mapageme, Mapaveme, Tamara, Ubisin, let him to be located at Shibare. Not a car, Lupio Neva, General Delivery Unit Lokovale. So when you Tararia,
โอเคกูมีอะไรมีเอาเข้ามาเจ้าหนูสู้ว่าคนลำปีอะไรไม่สวยไม่รู้นี่เนี่ยตะกี้เนี่ยตาวันยูอะไรไม่สวยเหรอที่ลูกเอาช่วยไปนี่มาตาวันยูไหนมูโอ้เชนี่มีอะไรสิ่งนี้บีละกูเจ้าหนูนี่น่ารู้จักตัวคนลำปีเนี่ยสวยเนี่ยมาแต่ก็เอาห้าปีอะไรตามมือลูกจริงแต่ก็ตะคุลงกูพูดปีอะไรสิ่งนี้มูดีไหมลูกเทมาร์เลยเออหกปีแล้วกูเอาช่วยกูยืมเชนี่ไปมาแล้วช่วยสิ่งเหมือนตาดิ เซ็งเหมือนจะเดินเวียนมาเช่นเดียนั่นมือชีบีไหมยังเอาตัวลูทูมาอารมณ์ลูกเจ้าเช่นนี้ลูกกูเรียนอะไรป่าวเวียนไม่ส่งเวียนไม่สูญยาลิวเจ้าตุยลาเลยแต่เจ้ามือลูกเจ้าดีมีสเปย์ยุคเก่าไปป่าวเวียนก็เอาช่วยยุคเก่าไปมาตัวเวียนวิเชคันอะไรเวียนเช่นใดอะไรก็เช่นอะไรแม่ไหมแล้วลูกทูอ่ะเซ็งเนี่ยไม่ใช่สิ่งที่สุดเลยสักเรื่องว่าเราโอ้เจ้าเราเล่มข่าวอย่าเราเจ้าเล่มข่าวเราเซ็งเนี่ยกูลูทูอ่ะเต็มใจมาชีวิตเราเซ
တအလှကစားတာလားတကယ်ကစားတာလားအဲ့ဒီပုံမှာတော့မူတည်လိမ့်မယ်လို့ကျွန်တော်ယူဆတယ်ဒီလူတို့နဲ့အစင်းနဲ့မဖြစ်သေးဘူးဆိုတဲ့ဟာကျွန်တော်ဒီလူတို့ကဒီမိုကရေစီနဲ့မထိုက်တန်သေးဘူးလို့ပြောသူလူဖြစ်ပါလိမ့်မယ်အဲ့ဒါတော့ကျွန်တော်လက်မခံနိုင်ပါဘူး
โอเคครับเนี่ยอะแล้วสรุปดิปิโซบโหปิโซเนี่ยเซเนเดียญาติနိုင်ငံမှာစစ်စစ်မှန်မှန်ပေါ်ပေါက်လာဖို့အတွက်ဆိုရင်တိုင်းပြည်မှာဘလို့အခြေခံနေလို့မလဲအစိုးရဘက်ကလည်းဖြစ်ဖြစ်လူလူဘက်ကလည်းဖြစ်ဖြစ်ကိုအောင်သူငင်းပြောပါဦးခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့နိုင်ငံရေးနဲ့ဘယူကရေစီကိုခွဲဖို့လိုပါတယ်နိုင်ငံရေးဆိုတာတော့အခုရွေးကောက်တင်ပြောက်ပွဲကတက်လာမဲ့နောက်ဆောင်လေးပေါ့ဘယူကရေစီဆိုတာတော့အစိုးရမှာလက်ခစားပြီးတော့တစ်ဖက်လုံးဒီဝန်ထမ်းဖြစ်ဆက်လုံးနေမဲ့လူကြီးကြားထဲမှာကြက်ကသာစီချဖို့လိုပါတယ်နောက်တစ်ခုကကျတော့ကျွန်တော်တို့မြင်လာတော့အောက်ချီအစင်အုပ်ချုပ်ရေးတွေမှာတတ်နိုင်သလောက်ပြည်သူလူကရွေးကောက်ခြင်းပြောက်တဲ့ပူဇော်လေးတွေတက်လာဖို့လိုပါတယ်ဆိုပါစို့ကျွန်တော်တို့ခရိုင်ဝန်ဖြစ်ဖြစ်ရုပ်ပိုင်ဖြစ်ဖြစ်ပေါ့နောက်တစ်ခါကျတော့ဒီမြို့နယ်တွေမှာဆိုရင်လည်းဒီမြို့နယ်အုပ်ချုပ်ရေးကောင်စီပေါ့ဗျာစသဖြင့်ဒီအဖြစ်နေရဒါကျွန်တော်တို့ရှေ့လျှောက်မဖြစ်မနေလုပ်ရမယ့်ကိစ္စတွေပါဆိုတော့နောက်တစ်ခုကကျတော့ decentralization ခေါ်တဲ့ဟုတ်ချုပ်ကြိုက်မှုဖြော့ချပြီးတော့အောက်ခြေကိုကိုအာနာပေးတဲ့ကိစ္စတွေဒါကမဖြစ်မနေလုပ်ရမှာလို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကိုမြာရေးအမြင်ရောခင်ဗျာဒီကျွန်တော်တို့ဒီအခြေခံကြကြဒီပြည်သူဘိုးပြည့်ရစနစ်တရတကယ်စစ်စစ်မှန်မှန်ပေါ်ဖို့ဆိုလို့ရှိရင်ဘာတွေလိုအပ်မလဲတန်းပြည့်အတွက်
ဟိုပြောင်းလဲရမယ်ဆိုတဲ့နေရာမှာလူလူပူပေါင်းပူပေါင်းပါဝင်ဆောင်လာတဲ့အခွင့်အရေးတွေပူပေးဖို့ကြိုးပါလိမ့်မယ်။ဟုတ်မှန်ပါတယ်ဘီယိုဂရီစီနဲ့နိုင်ငံရေးကိုကျွန်တော်တို့ခွဲကြရမှာပါအဲ့တော့နိုင်ငံရေးကနေပြီးတော့မှဖြစ်လာတဲ့လူတွေကိုယ်တိုင်ကဒီမိုကရေစီနဲ့ဒီမိုကရက်တစ်ဖော့မ်ဆိုတာကိုတော့နားလည်ဖို့လိုလိမ့်မယ်ကြ။အဲ့ဒါကိုကာကနနာတီစီတာနားလည်ထားပြီးတော့မှအဲ့ဒီပုံစံအတိုင်းပြင်ပြောင်းလဲလို့ဆိုမယ်။အဲ့တော့ကျွန်တော်ဆောစားတကောက်ချုပ်ပြောလို့ရှိရင်စနစ်ကလူကိုတင်ကြားဆိုလို့လူကလည်းစနစ်ကိုပြန်ထင်းကြောင်းရလိမ့်မယ်။အဲ့ဒီပုံစံမျိုးနဲ့ကျွန်တော်တို့သွားမှရမယ်။အဲ့တော့ရွေးချယ်မှုကြီးအဖြစ်အပျက်လို့ကျွန်တော်သဘောထားဆိုလို့ရှိရင်ဒါနိုင်ငံတကာဆန်တဲ့ VR တွေပါရွေးချယ်တဲ့အဆင့်တွေကိုကျွန်တော်တို့ဖြစ်ချက်ပါတယ်။အဲ့တော့အချိန်မတန်သေးလို့ဆိုတဲ့ဟာမျိုးကတော့ကျွန်တော်တို့ကလက်မခံနိုင်ဘူး။အဲ့ဒီခွင့်လန်းတွေကိုဖွင့်ပေးမယ်ဆိုရင်တော့ဒါကလူလူပါဝင်ဆောင်ရွက်တဲ့လူလူခြေနိုင်ငံရေးလူလူခြေကျူးဒီအုပ်ချုပ်ရေးဆိုတာပေါ်လာမှာပဲလေ
။ဟုတ်ကဲ့ဆိုတော့ဒီရွေးကောက်ပွဲလွန်ကာလမှာရောဒီလိုအခွင့်အလမ်းတွေပူရလာမယ်လို့မျှော်လင့်နိုင်မလားကိုအောင်သူငယ်
။ဟုတ်ကဲ့ဟိုတက်လာတဲ့အစိုးရအနေနဲ့ပေါ့နော်ဆိုကျွန်တော်တို့ဘယ်လိုမျိုးကျွန်တော်တို့တိုင်းပြည်ကိုရှေ့ဆက်ပြီးတော့အုပ်ချုပ်ရေးကျွန်တော်တို့ခေါ်တာတော့ public admin reform လို့ခေါ်တာပေါ့ဗျာ။ဒီလိုအုပ်ချုပ်ရေးစနစ်ဘယ်လိုပြင်ပြောင်းလဲသွားမလဲဆိုတဲ့အစီအစဉ်တွေဟိုချမှတ်ထားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကိုအမားရေးအမြင်ရောခင်ဗျာဒီရွေးကောက်ပွဲလွန်ကာလမှာရောဒီလိုအရက်သားတွေပါဝင်တဲ့အုပ်ချုပ်ရေးမျိုးတွေအရင်နဲ့ဆိုင်ပိုပြီးပေါ်လာနေတဲ့ခွင့်လန်းတွေရှိလားဗျ။ဟ
ိုအဲ့ဒါကတော့ဗျာရွေးလို့နဲ့ကျွန်တော်ရွေးကောက်ပွဲ
ဟိုကြီးလေဟောတော့မှာမဲရတယ်ရွေးကောက်ပွဲတရားညတာတယ်အမြတာပြီးတော့မှကျွန်တော်စောစောပြောလို့အနိုင်ရရှိသွားတဲ့လူပေါ်မှာလေအားလုံးကနေပြီးတော့မှအစိုးရဒီပါဒီဖွင့်နိုင်တယ်အဲ့လိုပုံစံမျိုးနဲ့တသမတ်ရွေးကြပြီးမယ်ဆိုတော့ဟုတ်တယ်လीဒါကတော့ဘယ်လိုပဲဖြစ်ဖြစ်နောက်ကနေမှဒီငါးတက်ဆိုင်တော့ပြောင်းလဲရမှာပဲဘယ်လိုတက်တက်ပြောင်းလဲရမှာပဲသမလာဥပိန်ဖြစ်မဲ့အုပ်ချုပ်အုပ်ချုပ
ွဲအလွန်မှာသူကဒီဒုထုအခြေခုနိုင်ငံကြီးပေါ်ပေါက်လာဖို့တဲ့ကြီးကြီးငယ်ငယ်နဲ့တိုင်းပြည်ကိုရွေးနိုင်မလားဆိုတဲ့အပေါ်မှာတော့ကျွန်တော်တို့တော်တော်စိတ်ကြီးပါတယ်
ဟုတ်ကဲ့ခင်ဗျာဆိုတော့နောက်တစ်ခုကလည်းဒီမကြသေးရင်တော့ပဲပေါ့နော်ဒီဟိုစစ်တပ်ဘက်ကနေအရက်ဖက်ဌာနဆိုင်ရာတွေတာဝန်ပေးလို့ကန့်ကွက်တဲ့ကိစ္စမျိုးတွေလည်းပေါ်ခဲ့ဘူးလို့ဆိုတော့ဒီလိုခြေမျိုးနေမျိုးတွေရောရှေ့လျှောက်မှာပေါ်ပပျောက်သွားနိုင်တဲ့အလားအလာမျိုးတွေမြင်မိလားခင်ဗျာကြီ
းကျွန်တော်မြင်တာကမမြင်သေးပါဘူးဗျာဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဘူးအဲ့ဒီစနစ်အောက်မှာရှိတယ်ဟိုရိုးနဲ့ရှင်းရှင်းပြောရမယ်ဆိုလို့ရှိရင် pure democratic နိုင်ငံတနိုင်ငံမဟုတ်ဘူးကျွန်တော်တို့အမြင်ပြောမယ်ဆိုအခုကြောင့်ကာလာတဲ့ကိုမရောက်သေးဘူးအဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီဖြစ်အမျိုးတွေနောက်လည်းကြုံမှာပဲလို့ထင်တယ
်ဟုတ်ကဲ့ကိုအောင်သူငိမ့်အမြင်ရောခင်ဗ
ျဟုတ်ကဲ့ဟိုကျွန်တော်လည်းမမြင်သေးဘူးခင်ဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမှာအခုယာဇူးဝန်ချုပ်လို့ခေါ်တော့ဗောဗျာဒီခုနဒီဝန်ထမ်းတွေခန့်အပ်ထားရေးယာဇူးကိုရေးကိစ္စတွေလုပ်တဲ့အဖွဲ့အစည်းကိုယ်တိုင်ကတကယ်ကိုလွတ်လွတ်လပ်လပ်လုပ်ဖို့လိုပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီတက်မတော်အနေနဲ့ကလည်းသူ့ရဲ့ကာကွယ်ရေးဝန်ထမ်းကာကွယ်ရေးတာဝန်ကတွဲလို့ဗောဗျာဆိုတော့ဂျာနက်ကိစ္စတွေမှာဒီလိုမျိုးအခုလိုဝန်ထမ်းတွေဟိုဘက်ရှုပ်ကြောင်းဒီဘက်ရှုပ်ကြောင်းဒီကိစ္စမျိုးတွေကတော့ကျွန်တော်ဆင်းနေထိမှုဆိုရင်ကာလလုံးတရာတော့ယူအောင်မလို့ကျွန်တော်ဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျပါဝင်ဆွေးနွေးပေးခဲ့ကြတဲ့ကိုမြာအေးကိုကျော်လင်းကိုအောင်သူငိမ့်နဲ့တခြားဒီမေးတွေနဲ့ပါဝင်ဆွေးနွေးကြတဲ့ပုံကိုယ်ရအားလုံးလည်းပဲအထူးကျေးဇူးတင်ကြောင်းပြောကြားလိုပါတယ်ခင်ဗျ
တိုင်းလေးလိုင်းစီစဉ်ဖို့ကိုအောင်လွင်ဦးနဲ့ထုတ်လို့သူမဆွမွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ပတ်သတင်းတွေကိုထုတ်လွှင့်နေပါတယ်ရှင်အခုတော့ကြမ်းရှိနေတဲ့အချိန်မှာသတင်းကြေချုပ်ကိုကိုရန်နိုင်ကကြင်ညာပေးပါအောင်ရှင
်နိုင်ငံမှာ Goddess Day တူရကီနိုင်ငံမှာ Goddess Day ကိုထောက်ခံတဲ့ညီညာစွာလူလူစုဝေးမှုကြီးမတိုင်ခင်နိုင်ပိုင်းလို့အန်ကာရာမြို့ကယထာဘူရာယုံမှာဖြစ်ခဲ့တဲ့ပောက်ခွဲမှုကြောင့်လူ86ယောက်ထပ်မင်းနဲ့တည်ဆုံပြီးတော့200လောက်တန်းရသွားခဲ့ပါတယ်မြို့တော်အန်ကာရာရဲ့ဥလုစ်ခရိုင်မှာရှိတဲ့ယထာဘူရာယုံရဲ့အဓိကအထွက်ဂိမ်းသားမှာပောက်ခွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်တူရကီသမ္မတရေဂျက်တယီအာဒိုဗန်ကတော့ဒီတိုက်ခိုက်မှုဟာကျွန်တော်တို့ရဲ့တိုင်းပြည်ရဲ့ညီညွတ်မှုနဲ့ငြိမ်းချမ်းရေးအပေါ်တိုက်ခိုက်တဲ့အလွန်ဆက်ဆုပ်ရရှာဝဲကောင်းတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်တူရကီအာနာဘိုင်တွေကတော့ဒီပောက်ခွဲမှုဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့အခုချိန်ထိထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာအမေရိကန်ကစီရေးအရာတိုက်ခိုက်လာခဲ့မယ်ဆိုရင်မြောက်ကိုရီးယားအနေနဲ့ဘယ်လိုပုံစံမျိုးနဲ့မဆိုတုံ့ပြန်သွားဖို့အဆင်သင့်မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကသတိပေးလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့အာဏာရအလုသမားပါတီ290ပြည့်စီပြအခမ်းအနားကိုစနေနေ့ကချင်းပစဉ်သူကပြောလိုက်တာဖြစ်ပါတယ်အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲပြန်လည်စတင်နိုင်အောင်ကူညီဖို့ထပ်မံကြိုးပမ်းသွားမယ်လို့ပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှာရစ်ကစနေနေ့ကပြောကြားလိုက်ပါတယ်ပါကစ္စတန်ရဲ့ကြိုးပမ်းမှုဟာအာဖဂန်နစ္စတန်နိုင်ငံစစ်ပွဲကိုစစ်ဆက်ဆွေးနွေးသဘောတူညီမှုရဖို့အတွက်ရည်ရွယ်တယ်လို့မစ္စတာရှာရစ်ကထပ်လောင်းပြောကြားပါတယ်အာဖဂန်နိုင်ငံရဲ့ပြန်လည်တည်မြဲရေးလုပ်ငန်းစဉ်လမ်းကြောင်းမှန်ပေါ်ပြန်ရောက်နိုင်အောင်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေပြီးအောင်မြင်မှုရအောင်လုပ်ပေးဖို့အတွက်ကိုလည်းဘုရားသခင်ကူညီပါဆိုပြီးတော့သူကလာဟောမြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ် FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အတွင်းအဂရီလိုက်စာမှုတွေနဲ့ပတ်သက်ပြီးတာဝန်ကနေရပ်ပေါင်း90ရနာခံလိုက်ရတဲ့ဥရောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌမီရှယ်ပလတ်တီနီကဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်အယူခံတင်သွင်းလိုက်ပါတယ်ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဆက်ဘလက်တာကလည်းပြီးခဲ့တဲ့ရက်အတွင်းကအခုလိုမျိုးအယူခံတင်သွင်းခဲ့တာဖြစ်ပါတယ် FIFA အတွင်းမှာဖြစ်နေတဲ့အဂရီလိုက်စာမှုတွေနဲ့ဆက်နွယ်ပြီးတော့ FIFA စီကံထိန်းသိမ်းရေးနဲ့ကျင်းဝတ်ဆိုင်ရာကော်မတီကသူတို့နှစ်ဦးစလုံးကိုအခုလိုအနားပေးခဲ့တာပါအခုလိုအခြေအနေတွေကြောင့်လာမဲ့နှစ် February 26ရက်နေ့မှာကျင်းပမယ် FIFA ဥက္ကဋ္ဌရွေးကောက်ပွဲလည်းနောက်ကိုထပ်ရွှေ့သွားဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကတ်တစ်ပိုင်နံဖြစ်ပါတယ်ကျမနောင်လပိုက်ပါတော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.